Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်ကနေ2019ခုနှစ် November 14ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာပါရှင်။ကျမခင်ရတပ်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးမှာပါ။ယူကရိန်းအတွက်စီးကူညီဆိုင်ငံထိုင်သူ့ရဲ့နိုင်ငံရေးတိုင်ပတ်ပေါ်စုံစမ်းဖို့အတွက်သမ္မတထရမ့်လှုပ်ဆောင်ခဲ့တယ်လို့ယူကရိန်းဆိုင်ရာအမေရိကန်ထိပ်တန်းအရာရှိသူကပြောကြားလိုက်ပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါန်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်အပါအဝင်ထိပ်တန်းခေါင်းဆောင်အများအပြားကိုရွန်ဂျာရီပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ဆွဆွဲပြီးတော့အာဂျင်တီးနားရုံမှာတရားဆွဲဆိုခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်နိုင်
။ကောင်းပါပြီရှင်။သတင်းစီစဉ်နောက်ပိုင်းမှာတော့ ICJ နိုင်ငံတကာတရားရုံးမှာဆွဲဆိုခံရမှုမြန်မာအပေါ်ဘလို့ကြက်ရိုက်ခတ်နိုင်မလဲဆိုတဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ဖို့ရှိပါတယ်။
Well, the country that filed the case is the Gambia, which is a small country in West Africa, so it might seem like they would not get very far.
ဒါကတော့မြန်မာရေးကြွန့်ကျင်သူ Washington DC က Georgetown တက္ကသိုလ်ပါမော့ခ် Christina Finn က VOA ကိုပြောပြသွားတာပါ။သတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာမှုနဲ့မြန်မာအလို့သမားတွေကိုမြန်မာဘက်ပြန်ပြီးတော့ပို့ခဲ့တဲ့သတင်းပေးပို့ချက်ကိုလည်းတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင
်။ယူကရိန်းကိုပေးရမယ့်အစီအကူအညီကိုဆိုင်းငံ့ထားရင်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ပေါ်မှာယူကရိန်းကစုံစမ်းရေးကိုသူ့ရဲ့ဓာတ်ရိုက်အကျိုးစီးပွားအဖြစ်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလှုပ်ဆောင်ခဲ့တယ်လို့သမ္မတထရမ့်ပေါ်မှာတရားစွဲဆိုရေးနိုင်ငံရေးအရစုံစမ်းမှုတွေအတွက်ဗိုလ်တပုနဲ့အောက်လွှတ်တော်ကျမ်းလာပွဲမှာယူကရိန်းဆိုင်ရာထိပ်တန်းအမေရိကန်တန်တမန်ဖြစ်တဲ့ဝီလျံတေလာကထွက်ဆိုခဲ့ပါတယ်။ဝီလျံတေလာဟာသမ္မတထရမ့်နဲ့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီတို့ရဲ့ဇူလိုင်လ26ရက်တယ်လီဖုန်းဆက်သွယ်ပြောကြားမှုကိုနားထောင်ခဲ့ရသူဖြစ်ပါတယ်။ဒီဆက်သွယ်ပြောကြားမှုမှာသမ္မတထရမ့်ကဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားဖြစ်သူယူကရိန်းသဘာဝဓာတ်ငွေကုမ္ပဏီဘော်ရစ်မာမာအလုပ်လုပ်နေတဲ့ဟန်တာဘိုင်ဒန်တို့အပေါ်မှာယူကရိန်းအစိုးရကစုံစမ်းပေးဖို့အပြင်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကနေဂျောင်းဝင်နှောက်ရတာမဟုတ်ဘဲယူကရိန်းကနေဂျောင်းဝင်နှောက်ရတဲ့ဆိုတော့သမ္မတထရမ့်ရဲ့အယူအဆမှန်မှန်မှန်စုံစမ်းပေးဖို့သမ္မတထရမ့်ကပြောကြားခဲ့တာဖြစ်ပါတယ်။ဒါအပြင်ဝီလျံတေလာဟာသမ္မတထရမ့်နဲ့သမ္မတထရမ့်အတွက်နိုင်ငံရေးလုပ်ငန်းတွေအတွက်အလှူငွေ$10 million ထည့်ဝင်ခဲ့တဲ့ဂေါ်ဒန်တို့ကြားပြောဆိုမှုတွေကိုကြားနာခဲ့ရသူလည်းဖြစ်ပါတယ်။ဂေါ်ဒန်ကတော့နောက်ပိုင်းမှာ EU တာမတ်ကြီးဖြစ်တဲ့သမ္မတကခန့်ဒါခံခဲ့ရသူဖြစ်ပါတယ်။
American Turkey နိုင်ငံဆက်ဆက်ရေးကြဆင်းနေချိန်မှာသမ္မတ Donald Trump က Turkey သမ္မတ Recep Tayyip Erdogan ကိုအင်ဖီရောမှာဒုတိယကြိမ်ဖြစ်ကြိုဆိုတွေ့လက်ခံခဲ့ပါတယ်။ကျွန်တော်တို့နှစ်ဦးဟာကာလကြာရှည်ကလေးကမိတ်ဆွေတွေဖြစ်လာခဲ့တာပါ။တနိုင်ငံအကြောင်းကိုတနိုင်ငံကနားလည်ကြပါတယ်လို့လည်းဗိုလ်တုံးနေမှာသမ္မတ Trump ကဆိုပါတယ်။ Syria မြောက်ပိုင်းက Kurds တွေကိုပြစ်မှတ်ထားပြီးချူးကျော်ဝင်ရောက်မဲ့ကိစ္စမှာ American သတိပေးချက်ကို Turkey သမ္မတကလည်လူရှုခဲ့တဲ့အတွက် American တို့အတွက်ဒေါသထွက်စရာဖြစ်စေခဲ့ပါတယ်။ဒါပြင် Turkey သမ္မတ Erdogan ဟာ Russia စီက S-400 ဒုံးကြီးကာကွယ်ရေးလက်နက်ကိုဝယ်ယူခဲ့တဲ့အတွက်လည်း American ကာကွယ်ရေးရာရှိတွေတန်လမန်တွေကိုစိတ်ပျက်စေခဲ့ပြီး American လို့ F-35 တိုက်လေယာဉ်ရောက်ချမဲ့အစီအစဉ်ကနေ Turkey ကိုဖိရှားခဲ့ပါတယ်။ American စီကတိုက်လေယာဉ်ဝယ်ယူလို့မရဘူးဆိုရင် Russia လို့ Su-57 နဲ့ Su-35 ဂျက်တိုက်လေယာဉ်တွေကိုဝယ်ယူမယ်လို့လည်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့သမ္မတအာရိုဝန်တို့မကြသေးမီကဆွေးနွေးထားကြသေးပါတယ်ခင်ဗျာ
။ဟောင်ကောင်မှာကိုပိုင်အုပ်ချုပ်ခွင့်ပိုးပြီးရဖို့အတွက်တောင်းဆိုနေတဲ့ဆန္ဒပြသူတွေရဲ့နောက်ဆုံးစုရဟာအခုခါမှာတက္ကသိုလ်ကျောင်းတွေဖြစ်လာနေပြီးကျောင်းသားအများစုပါဝင်တဲ့ဒီမိုကရေစီရဲ့ဆန္ဒပြသူတွေကတက္ကသိုလ်ဝင်းတွေထဲမှာအတားဆီးတွေလှုပ်ပြီးစုဝေးနေကြပါတယ်။ဆန္ဒပြသူတွေနဲ့အာဏာပိုင်တွေကြားအဓိကယုံတွေကလည်းဆက်လက်ပြီးဖြစ်ပွားနေတာပါ။လမ်းမတွေပေါ်မှာဆန္ဒပြမှုတွေကိုထိန်းဖို့အတွက်ကြိုးစားနေတဲ့ရဲတွေက CUHK ဟောင်ကောင်တရုတ်တက္ကသိုလ်ပေါ်လီတက်တက္ကသိုလ်နဲ့ဟောင်ကောင်တက္ကသိုလ်တွေတဲကိုဝင်ရောက်ခဲ့တယ်လို့တက္ကသိုလ်နှစ်ခုမှာတော့မျက်ရည်ရိုးဘုံးတွေနဲ့ပြစ်ခတ်ခဲ့တဲ့အတွက်ဒီလိုလှုပ်ဆောင်မှုကတခြားကျောင်းအများအပြားမှာပါအထူးကျုံတွေကိုဖြစ်လာစေခဲ့ပါတယ်။အဆိုးဆုံးကတော့ CUHK တရုတ်တက္ကသိုလ်ထဲမှာဖြစ်ပါတယ်။ကျောင်းသားအများအပြားကိုကျောင်းဝင်ထဲဝင်ပြီးရဲတွေကဖမ်းဆီးခဲ့တဲ့အပြင်အကြမ်းဖက်မှုနဲ့ပါသူတို့ကိုနောက်ပိုင်းမှာတရားဆွဲဆိုခဲ့တဲ့နောက်ကျောင်းပရိုဝန်ဟာကျောင်းသားတွေရဲ့ခုခံကာကွယ်စခန်းအဖြစ်နဲ့ပြောင်းလဲသွားခဲ့ပါတယ်။ လက်ရှိကြောင်းတက်နေတဲ့ចောင်းသားတွေရောចောင်းသားဟောင်းတွေနဲ့တခြားတက်ကတူတွေကចောင်းသားတွေပါရောက်လာကြပြီးចောင်းတဲ့ကတရားကိုတင်ပိုက်ခဲ့ကြသလိုရဲတွေចောင်းကွင်းတဲ့ကိုဝင်မလာအောင်လက်လုံမီးလောင်ဘုံတွေနဲ့ပစ်တာတွေမီးတင်ရှို့တာတွေလုပ်ခဲ့ကြပါတယ်အကြံဖက်နှိမ်နေရဲတွေဟာအင်္ဂါနေ့ညကចောင်းဝင်းတက်ကနေပြန်ပြီးဆုတ်ခွာသွားခဲ့ပါတယ်ဗုဒ္ဓဖူးနေ့ညနေအထိဆန္ဒပြသူတွေကចောင်းဝင်းကိုတင်ပိုက်ထားစေပဲလို့ရဲတွေကပြောပါတယ်ရဲတွေကတော့အင်အားကိုတတ်နိုင်တဲ့မြတ်အ ਨੇ ဆုံးသုံးမှာဖြစ်ပြီးចောင်းဝင်းတွက်ကထွက်သွားခြင်းသူတွေကိုအကူအညီပေးဖို့သူတို့ရှိနေမှာဖြစ်ကြောင်းပြောပါတယ်။လူထဲကနေဂဲတွေ၊အောက်ခဲတွေ၊လက်လုံမီးလောင်ဘုံနဲ့ပြစ်သူတွေ၊မြားနဲ့ပြစ်သူတွေကိုအရေးယူခဲ့တယ်လို့လည်းရဲကပြောပါတယ
်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার အစီအစဉ်ဖြတ်သိမ်းရေးအတွက်တန်ကင်းတမန်ကင်းအပေးအယူကိုအထောက်အကူပြုမယ်ဆိုရင်တောင်ကိုရီးယားနိုင်ငံမှာရှိတဲ့အမေရိကန်ရဲ့စီးရေးပြုမှုတွေကိုပြောင်းလဲပြစ်ဖို့လမ်းပွင့်သွားနိုင်တယ်လို့အမေရိကန်ကာကွယ်ဝင်ကြီးမာ့ခ်အက်စပါကပြောကြားလိုက်ပါတယ်။ဒီလိုပြောင်းလဲရမှာတိုက်ပွဲဝင်ဖို့အသင့်ဖြစ်နေတဲ့တပ်ဖွဲ့တွေရဲ့အခြေအနေကိုထိခိုက်စေမှာမဟုတ်တယ်လို့ဒီလိုရက်ကိုတောင်ကိုရီးယားနဲ့ညှိနှိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်အသွာလေယာဉ်ပေါ်မှာသတင်းတောက်တွေကိုဝင်ကြီးအက်စပါကပြောလိုက်တာပါ။ဘလို့အသေးစိတ်ညှိနှိုင်းမှုတွေလုပ်သွားမလဲဆိုတာကိုတော့ဝန်ကြီးကမပြောပေမဲ့မြောက်ကိုရီးယားကနျူကလ িয়ার အစီအစဉ်ကိုဆွန့်လွတ်လိုက်မယ်ဆိုတဲ့မျှော်လင့်ချက်နဲ့တောင်ကိုရီးယားနဲ့ပြုလုပ်နေတဲ့စီးရီးလေ့ကျင့်မှုတွေကိုတော့အမေရိကန်ကအရှိန်ရှော့ထားခဲ့ပြီးဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကတော့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့စီးရီးလေ့ကျင့်မှုတွေဟာသူတို့နိုင်ငံကိုကျူးကျော်ဖို့ပြင်ဆင်နေတာဖြစ်တဲ့ဆိုပြီးကာလကြာရှည်ပြင်းပြင်းထန်ထန်ကန့်ကွက်လာခဲ့တာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကလည်းစီးရီးလေ့ကျင့်မှုတွေကအကုန်ကြမရပြီးရန်စတဲ့လို့ဖြစ်နေတယ်လို့ပြောထားပေမဲ့အမေရိကန်စစ်တပ်အကြီးအကဲတွေကတော့ဒီလုပ်ရက်တွေဟာမြောက်ကိုရီးယားရဲ့ကျူးကျော်မှုကိုဟန်တာဖို့အတွက်လို့ယူဆထားကြပါတယ်ခင်ဗျာ။
ဒီ American Dam နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ లైట్ ရိုမီတာ32 kHz 933 లైట్ ရိုမီတာ40 kHz 8483 లైట్ ရိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာ లైట్ လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American Dam ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဘာဝင်ထိတ်တန်းခေါင်းဆောင်အများအပြားကိုရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူမျိုးရုံးတပ်ဖြတ်မှုနဲ့ဆွဆွဲပြီးရိုဟင်ဂျာတွေနဲ့လက်တင်အမေရိကလူခွင့်အဖွဲ့တွေကဗိုလ်တဖူးနေမှာအာဂျင်တီးနားတရားရုံးမှာတင်သွင်းခဲ့ပါတယ်ဒါဟာငြိမ်းချမ်းရေးနိုဘယ်ဆုရှင်ဒေါ်အောင်ဆန်းစုကြည်ကိုရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးပထမဆုံးအကြိမ်ဖြစ်တဲ့တရားရေးအရာပြစ်မှတ်ထားလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။အာဂျင်တီးနားနိုင်ငံနဲ့တခြားနိုင်ငံအများအပြားရဲ့ဥပဒေအရလက်ခံထားတဲ့နိုင်ငံတကာတရားစီရင်ပိုင်ခွင့် Universal Jurisdiction အမှုအရအာဂျင်တီးနားမှာတရားဆွဲဆိုလိုက်တာဖြစ်ပါတယ်။နိုင်ငံတနိုင်ငံမှာကျူးလွန်တဲ့စစ်ရာဇဝတ်မှုတွေနဲ့လူသားစုပေါ်မှာကျူးလွန်မှုတွေအပါအဝင်ဆုတ်ဝတဲ့လုပ်ရက်တွေအတွက်ဘယ်နေရာမှာမဆိုဒီစီရင်ပိုင်ခွင့်ဥပဒေအရတရားဆွဲဆိုနိုင်တာဖြစ်ပါတယ်။လူမျိုးရုံးတပ်ဖြတ်မှုကျူးလွန်သူတွေအကူအညီပေးသူတွေနဲ့ဖုံးကွယ်ဖို့အတွက်လှုပ်ဆောင်သူတွေကိုရာဇဝတ်ပြစ်မှုနဲ့တရားဆွဲဆိုနိုင်ဖို့အခုလိုလှုပ်ဆောင်ရတာဖြစ်ပြီးမြန်မာခေါင်းဆောင်တွေကိုတခြားဘယ်နေရာမှာမှရာဇဝတ်ပြစ်မှုနဲ့တရားဆွဲဆိုဖို့မဖြစ်နိုင်တဲ့အတွက်အခုလိုအာဂျင်တီးနားနိုင်ငံကနေတဆင့်တရားဆွဲဆိုရတာဖြစ်ကြောင်းတရားလိုရှင့်နေသောမတ်အိုဟေးက AFP သတင်းဌာနကိုပြောပါတယ်အာဂျင်တီးနားတရားရုံးကလှုပ်ဆောင်နေတဲ့တခြားနိုင်ငံတကာစီရင်ပိုင်ခွင့်ဆိုင်ရာအမှုတွေထဲမှာတရုတ်နိုင်ငံကဖာလင်ကောင်းလှုပ်ရှားမှုဆိုင်ရာအပြင်ကွမ်လွန်ပူးစပိန်နိုင်ငံကအာနာရှင်ဟောင်းဖရန်စစ္စကိုဖရန်ကိုနဲ့ဆက်နွယ်နေတဲ့အမှုတွေလည်းပါဝင်ပါတယ်
ကမ္ဘောဒီးယားနိုင်ငံရရှိထားတဲ့ကုန်သွယ်မှုအထူးအခွင့်အရေးတွေဆုံးရှုံးသွားနိုင်ပွဲရှိတဲ့လူခွင့်ရေးချိုးဖောက်မှုပနာမအစီရင်ခံစားတရက်ကိုဥရောပသမဂ္ဂကော်မရှင်ကပြုစုပြီးဆုံးသွားပြီဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံပေါ်တန်ခါပိတ်ဆို့မှုတွေပြုလုပ်တဲ့ဖိအားကြောင့်ဒီမိုကရေစီပြန်လည်ထွန်းကားရေးမှာအထောက်ပံ့ဖြစ်နိုင်တယ်လို့ကမ္ဘောဒီးယားတိုက်ခိုက်ကောင်ဆောင်ဆမ်ရန်စီကဆိုပါတယ်2019ခုနှစ်ဩဂုတ်လကအထိဩဂုတ်လအထိ3လတာစုံစမ်းစစ်ဆေးပြုစုခဲ့တဲ့ဒီအစီရင်ခံစာကိုအင်္ဂါနေ့မှာအဆုံးသတ်လိုက်တာဖြစ်ပြီးအသေးစိတ်ကိုလူသိရှင်ကြားမထုတ်ပြန်ပဲကမ္ဘောဒီးယားအစိုးရစီကိုပေးပို့မှာဖြစ်ပါတယ်ကမ္ဘောဒီးယားအစိုးရဘက်ကတစ်လအတွင်းတုံ့ပြန်ရမယ်လို့ဆိုပါတယ်ဒီအစီအစဉ်ခံစားရတဲ့ထောက်ခံတင်ပြချက်ပေါ်မူတည်ပြီးကမ္ဘောဒီးယားဟာလက်နက်မတပါကြံကုန်သွယ်မှုအားလုံးအတွက်ရရှိကြတဲ့အထူးအခွင့်အရေးတွေကိုယာယီရဆိုင်ခြင်းခံရပွဲရှိနေပါတယ်။အထူးသဖြင့်ကမ္ဘောဒီးယားနိုင်ငံအတွက်အရေးကြီးတဲ့အထည်ချုပ်လုပ်ငန်းနဲ့ဖက်နက်လုပ်ငန်းပုံကုန်တွေကိုထိခိုက်လာပွဲရှိပါတယ်။ကမ္ဘောဒီးယားနိုင်ငံဟာဥရောပသမဂ္ဂရဲ့အထူးကုန်သွယ်အခွင့်အရေးကြောင့်အကျိုးခံစား권ဒုတိယအများဆုံးရရှိနေတဲ့နိုင်ငံလည်းဖြစ်ပါတယ်။ဒီလိုအခွင့်အရေးတွေရုပ်သိမ်းမဲ့ကိစ္စဟာကမ္ဘောဒီးယားနိုင်ငံရဲ့လူ့အခွင့်အရေးချိုးဖောက်မှုကိုပြုပြင်ဖို့ရည်ရွယ်တာဖြစ်တယ်လို့ဥရောပသမဂ္ဂရဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်ခင်ဗျာ။
အငင်းပွားတောင်တိကိုပင်လယ်ပြင်အတွင်းငါးဖန်လုပ်ငန်းကို2030ပြည့်မတိုင်ခင်အင်အားအပြည့်သုံးပြီးလှုပ်ဆောင်သွားမယ်လို့ဗီယက်နမ်ကပြောကြားလိုက်ပါတယ်။ဒါဟာဗီယက်နမ်ကွန်မြူနတီပါတီရဲ့မနစ်ကဆုံးဖြတ်ချက်အတိုင်းပြုလုပ်မှာဖြစ်ပြီးပင်လယ်ပြင်စီးပွားရေးလုပ်ငန်းကြားရှိတည်တံ့ခိုင်မြဲမဲ့အစီအစဉ်တက်ဖြစ်ပြီးသူတို့အင်အားကိုခိုင်မာပြသမဲ့လုပ်ငန်းတက်ဖြစ်တယ်လို့ခေါ်ပါတယ်။ဗီယက်နမ်ငါးဖန်သင်္ဘောတွေကိုသူတို့ရဲ့ရေပြင်ပိုင်နဲ့ပြင်မှာငါးဖန်နေတာတွေ့ရတယ်လို့မလေးရှားအာဏာပိုင်တွေကရောဖိလစ်ပိုင်အစိုးရကပါပြောကြားခဲ့ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံအာဏာရပါတီအဝါမီလီဂ်ပါတီအများစုပါဝင်တဲ့အဖွဲ့ဝင်အများစုပါဝင်တဲ့လူ25ယောက်ဟာလူတက်မှုနဲ့ဗိုလ်တုံးနေရတရားစွဲဆိုခံကြရပါတယ်။ပြီးခဲ့တဲ့လကဆိုရှယ်မီဒီယာမှာအစိုးရကိုဝေဖန်ခဲ့တဲ့တက္ကသိုလ်ကျောင်းသားတဦးကိုရဲရဲဆက်ဆက်တပ်ဖြတ်တာကြောင့်အခုလိုတရားစွဲဆိုခံကြရတာဖြစ်ပါတယ်။အသက်26နှစ်အရွယ်ကျောင်းသားအဘရာဘာဖာဟက်ကဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံအကြားရေးခွဲဝေမှုနဲ့ပတ်သက်ပြီးလက်မှတ်ရေးထိုးစာချုပ်ချုပ်ဆိုခဲ့တာကို Facebook စာမျက်နှာမှာဝေဖန်ခဲ့ပြီးနိုင်ပိုင်းကြာမှာသူ့ရဲ့အလောင်းကိုကျောင်းဆောင်အတွင်းမှာရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။ရဲတပ်ဖွဲ့ကတော့တခြားကျောင်းသားတွေကသူ့ကိုရိုက်နှက်ချက်ကြောင့်တိစုံးခဲ့ရလို့ပြောပါတယ်။သူတို့ဟာအနာရပါတီရဲ့လူငယ်အဖွဲ့ဝင်အများစုလည်းဖြစ်ပါတယ်။အခုခါအဲ့ဒီလူ25ဦးရဲ့အမှုကိုတရားရုံးကိုလွှဲပြောင်းလိုက်ပြီးဖြစ်ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။CCTV မှတ်တမ်းအရလူ17ယောက်ဟာလူတက်မှုမှာတိုက်ရိုက်ပါဝင်ပတ်သက်နေကြောင်းလဲရဲတပ်ဖွဲ့ကပြောပါရယ်ခင်ဗျာ Direct from Washington The Voice
of America VOA ကြာသပတေးနေ့နေနဲ့ခင်သတင်းအစီအစဉ်ကိုဒေါက်ခင်မျိုးတက်နဲ့ကိုရဲမင်းထွန်းတို့ကတင်ဆက်ခဲ့တာပါကျေးဇူးပါရှင်အခုတော့ကျမတို့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပါပါICJ နိုင်ငံတကာတရားရုံးမှာဆွဲဆိုခံရမှုမြန်မာအပေါ်ဘလို့ကြက်ရိုက်ခတ်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ကျမတို့ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာကျမတို့ဒီ American တန်ယုံရဲ့အကြီးကဲဟောင်း Priscilla Club နဲ့ဒီ Georgetown တက္ကသိုလ်ရဲ့ဒီမြန်မာအရေးကျွမ်းကျင်သူလည်းဖြစ်တဲ့နိုင်ငံတကာဖွံ့ဖြိုးရေးဘာသာရပ်ဆိုင်ရာပါမောခ Christina Fink တို့ကိုဆက်သွယ်မေးမြန်းထားတာပါအဲ့တော့ဒီတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာကိုအမှုဆွဲတင်လိုက်တဲ့ကိစ္စဟာဘလောက်ထိအရေးကြီးပါသလဲလို့ပါမော့ခ်ဖင်ကိုမေးမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ
်။ Well, the country that filed the case is the Gambia, which is a small country in West Africa, so it might seem like they would not get very far.
အမှုကိုဆွဲတင်တဲ့နိုင်ငံဟာအနောက်အာဖရိကကနိုင်ငံငယ်လေးဖြစ်တဲ့ဂမ်ဘီယာနိုင်ငံဖြစ်ပါတယ်။နိုင်ငံငယ်လေးတနိုင်ငံအနေနဲ့ဘာကြောင့်တခြားတနိုင်ငံကိုနိုင်ငံတကာတရားရုံးမှာတရားစွဲဖို့လုပ်တယ်လဲဆိုတဲ့အကြောင်းရင်းတွေကရှိပါတယ်။ပထမတစ်ချက်ကသူတို့မှာတိတာထင်ရှားတဲ့နိုင်ငံရေးအရာကြောထောက်နောက်ခံပေးထားတာရှိနေပါတယ်။အဖွဲ့ဝင်နိုင်ငံပေါင်း50ကျော်ပါဝင်တဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့ထောက်ခံမှုကိုအပြည့်အဝရထားပါတယ်။ဒုတိယတစ်ချက်ကတော့ဥပဒေရေးရာကျွမ်းကျင်သူရှိနေပါတယ်။ဂမ်ဘီယာနိုင်ငံရဲ့တရားရေးဝန်ကြီးကဒီအမှုကိုဥဆောင်ဥရပြုနေသူပါ။သူကိုယ်တိုင်ကလည်း1994ခုနှစ်က ICTR ရဝမ်ဒါဆိုင်ရာနိုင်ငံတကာရာဇဝတ်ခုံရုံးမှာဥပဒေရေးရာအထူးအကြံပေးလုပ်ခဲ့တဲ့သူဖြစ်ပါတယ်။အခုမြန်မာကိုအမှုတင်ရမှာလဲလူမျိုးရင်းတက်ဖြတ်မှုဆိုင်ရာတားဆီးရေးသဘောတူညီချက်နဲ့ပတ်သက်လို့အထူးကြွမ်းကျင်တဲ့နိုင်ငံတကာရှေ့နေအဖွဲ့ကလည်းသူ့ကိုအကူအညီပေးနေပါတယ်။ပုံမှန်အားဖြင့်ဒီလိုအမှုမျိုးကြားနာဆစ်ဆီးတာမျိုးလှုပ်လေလှုပ်ထမရှိတဲ့ ICJ နိုင်ငံတကာတရားရုံးအနေနဲ့ဂမ်ဘီယာရဲ့ဆွဲချက်ကိုကင်တွယ်ဖို့ရှိမရှိကျမတို့မသိရသေးပါဘူးဒါပေမဲ့စားကြုံမှာလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေအနေနဲ့နိုင်ငံတကာဥပဒေကိုချိုးဖောက်တယ်ဆိုရင်တခြားနိုင်ငံကတရားစွဲနိုင်တယ်လို့ပြဋ္ဌာန်းထားပါတယ်ဂမ်ဘီယာရောမြန်မာပါ1948ခုနှစ်လူမျိုးရင်းတက်ဖြတ်မှုတားဆီးရေးသဘောတူညီချက်မှာလက်မှတ်ရေးထိုးထားကြပါတယ်
မြန်မာဆိုရဘက်ကတရားဝင်တုံ့ပြန်ပြောဆိုတာမျိုးမရှိသေးပေမဲ့ကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးဟောက်တူဆွမ်းကတော့တရားဥပဒေအရရင်ဆိုင်သွားမယ်လို့တုံ့ပြန်ထားတဲ့အပေါ်မှာရောဘယ်လိုမြင်ပါလဲ
Well, I mean, the Myanmar government has denied all along that there were serious human rights abuses. ပြန်ထန်လာတဲ့
လူခွင့်ရချိုးဖောက်ကျူးလွန်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုမြန်မာအစိုးရကတခြားလုံးငင်းပယ်လာတာပါအစွန်းရောက်အကြမ်းဖက်တွေရဲ့အန္တရာယ်ကိုပြန်ပြီးတိုက်ခိုက်ချေမုန်းတာဖြစ်တယ်လို့ပဲသူတို့ကတုံ့ပြန်ပြောဆိုနေပါတယ်။ဒါပေမဲ့နေမင်းရှင်းလင်းစစ်ဆင်ရေးတွေမှာအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်ဆိုတော့များပြားလာတဲ့တပ်တွေအထောက်အထားတွေကပြနေပါတယ်။ရွာတွေကိုမိရှို့ဖျက်ဆီးတာအမျိုးသမီးတွေကိုအတင်းအဓမ္မပြုကျင်တာကလေးတွေတပ်ပစ်တာစတာတွေပါဝင်ပါတယ်။ဒါကြောင့်ပြင်းထန်လာတဲ့လူခွင့်ရချိုးဖောက်မှုတွေဟာလူမျိုးရင်းတပ်ဖြတ်မှုကျူးလွန်ဖို့အတွက်ရည်ရွယ်လှုပ်ဆောင်ခဲ့တာမဟုတ်ပါဘူးလို့ ICJ တရားရုံးမှာ မြန်မာအစိုးရအနေနဲ့ခြေပပြောဆိုရမှာခက်ခဲနေတယ်လို့ကျွန်မထင်ပါတယ
်ဒီတော့ ICJ ကအမှုကိုလက်ခံပြီးဆိုတာနဲ့ချက်ချင်းလက်ငင်းထိရောက်မှုတွေကဘာတွေဖြစ်လာမလဲရှင
် so if the case is accepted it will take several years ဒီလိုများတရားရုံးကအမှုကိုလက်ခံခဲ့မယ်ဆိုရင
်နောက်ဆုံးစီရင်ချက်ချဖို့အထိဆိုရင်နှစ်များစွာကြာအောင်မှာပါဒါပေမဲ့ဂမ်ဘီယာအမှုဆွဲတင်ထားတဲ့အထက်မှာရွင်ချရီပေါ်မှာရက်ဆက်ကြမ်းကြုတ်မှုတွေနဲ့လူမျိုးရုံးတပ်ဖြတ်မှုတွေကိုချက်ချင်းရပ်တန့်ဖို့မြန်မာကိုတရားရုံးအမိန့်ထုတ်ပြန်ဖို့အတွက် ICJ ကိုတောင်းဆိုထားပါတယ်။ဒါကြောင့် ICJ တရားရုံးကအမှုကိုလက်ခံပြီးပြီဆိုတာနဲ့ဒီလိုအမိန့်ထုတ်ပြန်မဲ့ကိစ္စဟာအရင်အဦးဆုံးအကျိုးတရားမှုဖြစ်လာနိုင်ပါတယ်။ဒါပေမဲ့လည်းမြန်မာအနေနဲ့တရားရုံးအမိန့်ကိုမဖြစ်မနေလိုက်လာဖို့ဆိုတဲ့ရန်တရားမျိုး ICJ လက်ထက်မှာမရှိပါဘူး။ဒါပေမဲ့လည်းရွင်ချရီကိုနိုင်ငံသားဖြစ်ခွင့်အပြည့်အဝပေးဖို့လူခွင့်ရချုပ်ဖောက်သူတွေကိုအေးအေးအပြစ်ပေးဖို့တမတော်နဲ့မြန်မာအရသာအစိုးရအပေါ်မှာ PR တွေပို့ပြီးပေးဖို့အတွက်နိုင်ငံတကာဘက်ကပူးပေါင်းဆောင်ရွက်လာနိုင်ဖို့ရှိပါတယ
်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရရဲ့ဂုဏ်သိက္ခာရောနိုင်ငံတကာမှာဘလောက်ထိထိခိုက်လာနေလဲလို့မြင်လဲရှင
်။ Well, I think it is damaging because, you know, people around the world see the Rohingya as fellow human beings and
နိုင်ငံတကာမှာမြန်မာရဲ့ပုံရိပ်ထိခိုက်ကြဆင်းနေတယ်လို့ကျွန်မမြင်ပါတယ်။ဘာကြောင့်လဲဆိုတော့ကမ္ဘာတဝန်းကလူတွေကရွင်ဂျာတွေကိုသူတို့လိုလူတွေပဲလို့မြင်ကြတာပါ။လူကြီး9သိန်းလောက်ရှိတဲ့အထက်ကတဦးချင်းစီကသူတို့နိုင်ငံမှာလုံခြုံမှုမရှိဘူးလို့ခံစားခဲ့ရတယ်လို့နေရနိုင်ငံကိုပြန်သွားဖို့ဆိုရမှလည်းလုံခြုံမှုမရှိပါဘူး။နောက်ပြီးသူတို့နိုင်ငံမှာနိုင်ငံသားကပ်ပြားကင်ဆန်ခွင့်လည်းမရနိုင်ပါဘူး။ဒီချက်ကိုနိုင်ငံတကာအတိုင်းအဝန်တစ်ခုလုံးကလက်သက်မခံနိုင်တာပါ။ဒါကြောင့်မြန်မာအစိုးရအတွက်တိုက်ခါကြစီတဲ့အချက်လို့ကျွန်မမြင်ပါတယ်။မြန်မာနိုင်ငံအတွင်းမှာပဲအမှန်တကယ်ဘာတွေဖြစ်ခဲ့တယ်လဲ။ဘာကြောင့်လူတွေအများကြီးထွက်ပြေးကြတယ်လဲဆိုတဲ့မေးခွန်းမျိုးတွေကိုပြန်ပြီးမေးခွန်းထုတ်သင့်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကဆွဆွဲထားတဲ့ညှဉ်းပန်းနှိပ်စက်မှုတွေဆိုတာဖြစ်နိုင်ခြေရှိခဲ့ပြီးဒီလိုအကြမ်းဖက်ပစ်မှုကျူးလွန်မှုတွေအတွက်နောက်ဆုံးမှဥပဒေအရရင်ဆိုင်ရဖို့ရှိလာနိုင်ပါတယ်။
ဒါကတော့မြမအရေးကျွမ်းကျင်သူဝါရှင်တန်ဂျော့ချ်ဒီဝါရှင်တန် DC ကဂျော့ချ်ဝါရှင်တန်တက္ကသိုလ်ရဲ့နိုင်ငံတကာဖွံ့ဖြိုးရေးဘာသာရပ်ဆိုင်ရာပါမောက္ခခရစ်စတီနာဖင်က VOA ကိုပြောဆိုခဲ့တာပါတဆက်သေးပဲဒီမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံအကြီးကဲဟောင်း Priscilla Clubs ကိုလည်းဆက်သွယ်မေးမြန်းရမှာအခုလိုဂမ်ဘီယာနိုင်ငံက ICJ တရားရုံးကိုအမှုတင်တဲ့အခါမှာမြန်မာနိုင်ငံတွင်းကလူမျိုးတုံးတပ်ဖြတ်မှုတွေရပ်တန့်စေဖို့တာဝရန်ထုတ်ပေးပါလို့တောင်းဆိုထားတဲ့အချက်ရှိတာကြောင့်ဒီလိုတာဝရန်ထုတ်မယ်ဆိုရင်ဘာဖြစ်လာနိုင်ပါသလဲဆိုတော့မေကွန်းကိုသူကအခုလိုစပြီးတော့ဖြေဆိုပါတယ်ရှင်
They'll deny it. They'll simply deny that they're doing that and say that they don't commit genocide against anyone. So I'm not sure what the practical effect could be at this stage.
မြန်မာနိုင်ငံကညင်းပါပါလူမျိုးတုံးတပ်ဖြတ်မှုဘသူ့အပေါ်မှာမကျူးလွန်ခဲ့ဘူးလို့ညင်းပါလိမ့်မယ်ဒါကြောင့်ဒီအချိန်မှာတာဝရန်ကလက်တွေ့ကြကြဘလောက်ဆောင်ရွက်နိုင်မလဲမသိပါဘူးတာဝရန်ထုတ်တယ်ဆိုတော့ဖြစ်ပြီးသွားတဲ့ကိစ္စကိုဘလို့ရက်ဆိုင်ရမလဲပြောင်းလဲမှုတွေလုပ်ရမယ်ဆိုရင်လည်းအစိုးရပုံသဏ္ဍာန်ကိုပြောင်းလဲရမှာလားဥပဒေတွေပြောင်းလဲပြရမယ်ဆိုရင်တော့လူနည်းစုအလုံးပေါ်မှာအကျိုးသက်ရောက်မှုတွေရှိပါလိမ့်မယ်မြန်မာနိုင်ငံကဥပဒေတွေကလူနည်းစုတွေအပေါ်ခွဲခြားဆက်ဆံမှုတွေအများကြီးရှိနေပါတယ်ရိုဟင်ဂျာတွေအပေါ်ထားရှိတဲ့ဥပဒေတွေကတော့အဆိုးဆုံးပါပဲ
ပရက်စလာခင်ဗျ ICJ ရဲ့ဆုံးဖြတ်ချက်တစ်ခုခုကြောင့်မြန်မာနိုင်ငံအပေါ်မှာပိတ်ဆို့တံခတ်မှုတွေပိုပြီးဖြစ်လာနိုင်သလားဘယ်လိုမြင်သလဲခင်ဗျ
No, as long as McConnell is the head of the Senate, is in control of the Senate, I don't think there's going to be any serious sanction against Myanmar.
American Attorney General လူများစုခေါင်းဆောင် Mitch McConnell ရှိနေတဲ့တော့တိတ်ဆိုးရင်စရာကောင်းတဲ့တန်ခတ်ပိတ်ဆို့မှုတွေ American နိုင်ငံဘက်ကလုပ်လိမ့်မယ်လို့မထင်ပါဘူး။နိုင်ငံတကာအစ်စ်မှာတော့ Rohingya နဲ့ဆက်ဆက်တဲ့အရေးယူတန်ခတ်မှုတွေကရှိနေပြီးသားပါ။စောင့်ကြည့်ရမှာကလူတအူးချင်းပေါ်တန်ခတ်ဖို့ကြိုးပမ်းနေတဲ့ ICC ကလှုပ်ဆောင်ချက်ကတော့စောင့်ကြည့်ဖို့လိုပါတယ်။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့စစ်တပ်အစစ်မြင့်အရာရှိတွေပေါ်ဘလို့ဆက်လက်ပြီးဆောင်ရွက်မလဲမသိကြသေးပါဘူး။တန်ခတ်မှုတွေကတနိုင်ငံလုံးအပေါ်ထက်လူပုဂ္ဂိုလ်တအူးချင်းပေါ်ချမှတ်တာတွေပိုးပြီးတွေ့ရလိမ့်မယ်လို့ထင်ပါတယ်
။အခုလိုဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်မှာ ICJ မှာအမှုတင်တာကြောင့်မြန်မာနိုင်ငံရဲ့ပြည်တွင်းပြည်ပပြောင်းလဲလှုပ်ဆောင်ချက်တွေကိုထိခိုက်နိုင်ပါသလားခင်ဗျ
I don't think it's a big deal. I don't think it's going to really affect the internal reform process because that's happening regardless of what happens with the outside world.
ဒါကိုတိတ်ကြီးကြီးကျယ်ကျယ်ကြီးလို့တော့မထင်ပါဘူးပြည်ရင်းကပြုပြင်ပြောင်းလဲရေးကပြည်ရင်းကလိုအပ်ချက်အရာသွားနေရတာဆိုတော့တိုင်းပြည်ပြင်ပမှာဘာပဲဖြစ်ဖြစ်သူ့ဘာသူဆက်သွားနေမှာပါဒါပေမဲ့ပြည်ရင်းနိုင်ငံရေးမှာရှိနိုင်ပါတယ်ပြောရရင်ရွေးကောက်ပွဲနိုင်ငံရေးမှာတက်ရောက်မှုရှိနိုင်တယ်လက်ရအစွန်းရောက်ဝါဒီတွေကဒါဟာနိုင်ငံတကာအတိုင်းဝိုင်းကမြန်မာနိုင်ငံအပေါ်မမျှမတဆက်ဆံတာရဲ့နောက်ထပ်ဥပမာတစ်ခုပဲလို့ပြောကြပါလိမ့်မယ
်ဒါဆိုဒီလိုအမှုတင်တာတွေအောင်မြင်သွားမယ်ဆိုရင်ကောအခုလက်ရှိ Ranger အရေးကိုပြပြဖြည့်ရှင်းသွားနိုင်မယ်လို့ကောထင်ပါသလားခင်ဗျ
Not in my lifetime. I mean, it's really an issue of the dominance of the Burma ethnic majority.
ကျမအသက်ရှင်နေသေးတဲ့အချိန်တွင်းတော့ဖြည့်ရှင်းနိုင်မယ်လို့မထင်ပါဘူး။အခြေခံကိစ္စကဗမာလူမျိုးစုကြီးစိုးထားတဲ့ပြဿနာနဲ့အခြေအနေပါ။လူများစုရဲ့စိတ်ဓာတ်နဲ့အတွေးခေါ်တွေမပြောင်းလဲနိုင်သေးရေဖြည့်ရှင်းဖို့မလွယ်ဘူးလို့ထင်ပါတယ်။ရိုဟင်ဂျာတွေအပေါ်မြန်မာအများစုဘလို့သဘောထားကြရဲဆိုတာကအရေးကြီးတဲ့အစ်စ်မှာမရှိဘူးလို့ထင်ပါတယ်။ဒါကတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံအကြီးကဲဟောင်းပရစ်စလာကလပ်ကိုကိုရဲမင်းထွန်းကဆက်သွယ်မေးမြန်းခဲ့တာပါ။ ICJ နိုင်ငံတကာတရားရုံးမှာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဒီတားဆီးရေးစာချုပ်ကိုမြန်မာကချိုးဖောက်တယ်ဆိုတဲ့စွဲချက်နဲ့ဂမ်ဘီယာနိုင်ငံကအမှုစွဲတင်ထားတာနဲ့ပတ်သက်ပြီးတော့တုံးတက်ချက်တွေကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါရဲ့ရှင်။အခုတော့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြမှာပါ။ထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်မှုနဲ့ဒီကလေးနှစ်ဦးပါတဲ့မြန်မာရွှေပြောင်းအလုတ်သမား62ဦးတို့ကိုရနောင်းဂိတ်ကတဆင့်နေဆက်ကော့တောင်းဂိတ်ကိုနိုဝင်ဘာလ23ရက်နေ့ကပြန်လည်ပို့ဆောင်ခဲ့ကြောင်းသိရပါတယ်။ VOA သတင်းတောက်မတ်အေးအေးမှာကနေပြီးတော့သတင်းပေးပို့ထားပါရရှင်
။ထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်မှုအထောက်အထားမခံလိုနာတွေလူကုန်မှုခံရမှုတွေလုပ်ငန်းခွင်မှာထိခိုက်နှင်းနာခဲ့ရသူတွေအားလုံးပေါင်းလူ60ကျော်ကိုထိုင်းအစိုးရကပြည်နယ်နဲ့ပေးပြီးနေဆက်ကိုပြန်ပို့ခဲ့ပါတယ်။တနင်္လာနေ့တိုင်းကော့တောင်းမြို့ရှိပြောင်းလို့တမအရင်းမြစ်စင်တာကတာဝန်ခံဦးမိုးဝေကအခုလိုပြောပြပါတယ်
။ယောက်ျားလေးက52ယောက်၊မိန်းကလေးက6ယောက်၊နှစ်နှစ်ရွယ်ကလေးလေးက2ယောက်။ဒီအစိမ့်မနဲ့လို့သုံးတော့မကောင်းလို့ယောက်ျားလေးတစ်ယောက်ပါတယ်။တော်တော်လေးထဲရတယ်ဗျာ၊တစ်ယောက်ပါ။နောက်တစ်ယောက်ကလူမခွင်မှာ6ယောက်ကဒီရခိုင်ပြည်နယ်ကကျွန်တော်တို့ဒီလူကိုကူးခံရပြီးတော့ကျွန်တော်မေးချောက်ခိုးဝင်မဲ့အုပ်စုထဲမှာပါလာတယ်။အဲ့ဒါကတော့သူတို့6လလောက်နေရတယ်လို့ပြောတယ်။ဒါဒီလူမှုကစေးစင်တာမှာ
အခုဆိုရင်ထိုင်းရနာပိုင်းတွေကပြည်နယ်နံပေးပြီးနေဆက်ကိုပြန်ပို့ခဲ့တာ6လအတွင်းမှာလူဦးရေ1400ကျော်ရှိပြီလို့လည်းဦးမိုးဝေကဆက်ပြောပြပါတယ်
။နော်ဒီမေလာကနေခုနိုဝင်ဘာထိပေါ့1000ကျော်လောက်1400ကျော်နေ
။ကိုတောင်မြို့မှာရှိတဲ့တက်ဆိုင်ရာဌာနဆိုင်ရာတွေနဲ့ရွှေပြောင်းလို့သမားပညာပေးစင်တာတို့ပူးပေါင်းပြီးလိုအပ်တဲ့ဆောက်ရှောက်မှုတွေဖြစ်တဲ့ကျန်းမာရေးစစ်ဆေးပေးမှုတွေမဟုတ်ရေတန့်နဲ့ပညာပေးစာဆောင်ပေးဝေတာတွေအပြင်ဒီဘရက်ထံကိုဖုံးဆက်ဆက်သွယ်ပေးတာတွေကိုလည်းဆောင်ရွက်ပေးခဲ့ပြီးနေရက်ပြန်နိုင်ရေးကိုစီစဉ်ဆောင်ရွက်ပေးခဲ့တယ်လို့ဆိုပါရယ်။ထိုင်းနိုင်ငံထဲမှာမြန်မာရွှေပြောင်းလူသမား၃သန်းတဲ့မင်းအလုပ်လုပ်ကြနေကြတာဖြစ်ပါရယ်ရှင်
။ VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာပါရှင်။ကြာသပတေးနေ့နဲ့နဲ့ခင် VOA မြန်မာပိုင်းစီစဉ်နေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါရယ်။ကျမတို့ဒုတိယပိုင်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်တခါဒီပြည်သူရေးရနဲ့ပတ်သက်တဲ့ဒီကျမ်းမာရေးအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ဒီစနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ပေးခြင်းပါတယ်ရှင
်။ဒေါ်ရရှင်များရှင်။ရခိုင်ပြည်နယ်ကဖြစ်ခဲ့တဲ့ပြဿနာတွေအကျွဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကဒီသတင်းပတ်ထဲမှာပဲတရားစွဲလိုက်တဲ့အပေါ်နိုင်ငံတော်များများကပါအားပေးခဲ့ကြပါတယ်။လူခွင့်ရချိုးဖောက်မှုဆွဆွဲချက်တွေအထူးသဖြင့်ရခိုင်ပြည်နယ်ကပြဿနာတွေကြောင့်မြန်မာနိုင်ငံဟာနိုင်ငံတကာဆက်ဆံရေးမှာအရေးနှိမ့်လာနေပါပြီလားနိုင်ငံတကာဖိအားတွေကတတမန်ဆက်ဆံရေးမှာနောက်ဆက်တွဲဘယ်လိုအကျိုးဆက်တွေကြုံရနိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ။ ဒါကတော့နိုင်ငံတကာသတင်းတွေမှာထိတ်တန့်ရောက်နေတဲ့ဒီ ICJ မှာဂမ်ဘီယာကမြန်မာကိုအမှုဆွဲတင်လိုက်တာနဲ့ပတ်သက်ပြီးတော့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာကိုအောင်လွင်ဦးကစီစဉ်တင်ဆက်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်။အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုမူရင်းအာပေါ်မပြတ်ကောက်နှုတ်ပြီးတော့မတ်ဤတန့်စင်ကတင်ပြမှာပါရှင်။
အာဖရိကတိုက်ကအသေးဆုံးနိုင်ငံလေးကဘာလို့ရိုဟင်ဂျာအရေးကိုကမ္ဘာတရားခွင်မှာအမှုဖွင့်ရတာလဲဆိုတဲ့ခေါင်းစဉ်နဲ့ဒန်နီယယ်ဘက်ကက်ကရေးသားထားတာကို washington post.com မှာဖတ်ရပါတယ်။လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာသဘောတူစာချုပ်ကိုမြန်မာစုရဖက်ကချိုးဖောက်တဲ့ဆွေဆွေဆွေချက်နဲ့ဂမ်ဘီယာနိုင်ငံကကုလသမဂ္ဂရဲ့ပင်မတရားရေးအဖွဲ့ကြီးဖြစ်တဲ့ ICJ နိုင်ငံတကာတရားရုံးမှာနိုဝင်ဘာလ17ရက်နေ့ကအမှုတင်သွင်းလိုက်တာလဲဖြစ်ပါတယ်။ရင်းချမှုစနစ်ပေါ်မှာမြန်မာဆွေရရဲ့ကင်တွယ်ပုံနဲ့ပတ်သက်ပြီးတော့ကင်တွယ်ဖြည့်ရှင်းဖို့ဆေးရဆွေးမှုတွေကိုကင်တွယ်တဲ့နိုင်ငံတကာရာဆွေးမှုခုံရုံး ICC မှာတင်သွင်းခဲ့ပေမဲ့လည်းမြန်မာဟာအဖွဲ့ဝင်နိုင်ငံမဟုတ်တဲ့အတွက်ဒီအမှုကိုရှေ့ဆက်ပြီးတော့စီရင်လို့မရခဲ့ဘူးလို့အရေးသားထားပါတယ်။ဒါပေမဲ့နိုင်ငံတကာတရားရုံး ICC မှာတရားသူကြီး15ယောက်ကတော့လူမျိုးတုံးတပ်ဖြတ်မှုကိုကာကွယ်ဖို့အပြစ်ပေးဖို့အတွက်ဆက်လက်ဆောင်ရွက်ဖို့ဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့ဆိုပါတယ်။ဒီလိုတရားစွဲဆိုမှုဟာနှစ်ပေါင်းများစွာကြာနိုင်တယ်လို့ဒေါ်လာတန်ပေါင်းများစွာလဲကုန်ကျနိုင်တယ်လို့យေတာထားပါတယ်။နိုင်ငံဝင်ငွေ 1.48 ဘီလီယံပဲရှိတဲ့အာဖရိကတိုက်ကအသေးငယ်ဆုံးနိုင်ငံဂမ်ဘီယာနိုင်ငံအတွက်အကုန်ကျများတဲ့တရားစွဲဆိုမှုကိုထောက်ခံသူတွေကငွေကြီးထောက်ပံ့ပေးနေရလို့ဖော်ပြထားပါတယ်။မူဆင်နိုင်ငံတွေကအတန်းလို့သူတို့ကိုသူတို့ခေါ်ကြတဲ့မူဆင်နိုင်ငံအများစုကလူကြီး2တန်းအဖွဲ့ဝင်58နိုင်ငံပါဝင်တဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့နဲ့အမေရိကန်ဥပဒေအကြံပေးအဖွဲ့ Folie Hawk ကဂမ်ဘီယာကမြန်မာပေါ်မှာတရားစွဲဆိုမှုကိုငွေကြီးထောက်ပံ့ပေးထားတာလို့យေတာထားပါတယ်။လူမျိုးတုံးတက်ဖြတ်မှုဆိုတာလူတိုင်းကိုထိခိုက်စေတဲ့ကိစ္စဖြစ်တဲ့အတွက်ဒီကမ္ဘာလုံးကိုစားဂမ်ဘီယာနိုင်ငံလေးကလှုပ်ဆောင်နေတာဆိုပြီးတော့မြန်မာရေးလေးလာသူဥပဒေပေါင်းပေါက်ခ John Packer ကိုကိုကဖော်ပြထားပါတယ်ရှင်။ရခိုင်ပြည်နယ်အတွင်းတရုတ်ကငွေကြီးထောက်ပံ့ထားတဲ့စိတ်ကန်းနဲ့အထူးစီးပွားရေးဆောင်တွေမှာစိုးရိမ်စရာတွေရှိနေဆိုတဲ့ကောင်းစင်နဲ့စောင်းမကိုတော့ dailymail.co.uk မှာဖတ်ရပါတယ်။ရခိုင်ပြည်နယ်ကကြောက်ဖြူရင်တဲ့စိတ်ကန်းကိုတရုတ်ရဲ့ငွေကြီးထောက်ပံ့မှုနဲ့တည်ယူပို့ဆောင်ရင်းနဲ့ဆက်မှုဆောင်အဖြစ်အသွင်ပြောင်းလာမယ့်အပေါ်မှာဒေသခံတွေနဲ့တက်ကြွလှုပ်ရှားသူတွေကစိုးရိမ်မှုတွေတိုးပွားလာနေပါတယ်။အိန္ဒိယသမုဒ္ဒရာဘက်ကိုသွားနိုင်မဲ့လမ်းအဖြစ်တရုတ်အတွက်အဆင်ပြေသွားစေမယ့်ကျောက်ဖြူဆက်မှုဆောင်တဲ့ရင်းနှက်စိတ်ကန်းကြီးကလေကွင်းနေနဲ့ကျွန်းတော်တွေကိုအစာထိုးသွားမှာလို့ပြောပြီးတော့យေတာထားပါတယ်။ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်တရုတ်သင်္ဘောတွေဝင်ထွက်သွားလာနိုင်ဖို့အတွက်ငားမြားကွေးကိုလည်းပိတ်ပင်ဖို့အစိုးရကဆုံးဖြတ်လိုက်တာကြောင့်ဒေသခံတန်ငါတွေရဲ့ဝမ်းရည်ကိုထိခိုက်လာတယ်လို့យေတာထားပါတယ်။ရွှေဂျာပရိခါကြောင့်ဒီကမ္ဘာလုံးကမြန်မာကိုရှုံချနေပြီးတော့တခြားနိုင်ငံတွေမြန်မာနိုင်ငံတွင်းကယင်းနှိမ့်မြုံနှံမှုတွေလှုပ်ဖို့တွန်းဆုတ်နေကြမှာပဲ။တရုတ်ကတော့ရခိုင်ပြည်နယ်မှာဆက်မှုဆောင်တိစောက်ဖို့တွန်းအားပေးနေတာဖြစ်တယ်လို့ထောက်ပြထားပါတယ်။အထူးစီးပွားရေးဆောင်ကြီးကြပ်ရေးကော်မတီဝင်ဦးစိုးဝင်းကတော့ဒီအထူးစီးပွားရေးဆောင်ကနေဒေသခံတွေအတွက်အလောက်ကိုင်၄သိန်းလောက်ဖန်တီးပေးနိုင်မယ့်အတွက်မြန်မာအတွက်အကျိုးရှိမယ်လို့ပြောထားတာကိုကိုကဖော်ပြထားပါတယ်ရှင်။
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသေးတယ်။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသေးတယ်။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသေးတယ်။VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေကြတာပါ။ကျမတို့အခုထုတ်လွှင့်နေတဲ့အစီအစဉ်ကိုအချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြီးပြီးချင်းည10:00မှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6:00ခွဲပါပြီ။ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00ထိဆက်လက်ထုတ်လွှင့်သွားမှာပါ။လိုင်းဒိုမီတာ32ကီလိုဟတ်933ကလိုင်းဒိုမီတာ40ကီလိုဟတ်4483ညလိုင်းဒိုမီတာ48ကီလိုဟတ်6153ညလိုင်းလက်မီတာ190ကီလိုဟတ်1505တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ဒီလိုင်းဒိုမီတာနဲ့ဒီကီလိုဟတ်လိုင်းတွေဟာရာသီအပြောင်းလဲစောင်းရာသီမှာကျမတို့အသစ်ပြောင်းလဲထုတ်လွှင့်တဲ့လိုင်းတွေဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနာယီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ငံမစားတဲ့စားစားနေတဲ့တိုင်းပြည်တွေမှာဒုတိယကဖြစ်တာလဲပါပြီးတော့စားစားတာများတဲ့ပေါ့တိုင်းပြည်တွေမှာဒုတိယကဖြစ်တော့ပိုများတာကိုတွေ့ရပါတယ်။ဒါကြောင့်မလို့ငံ
ဒါကတော့ကြာသပတေးနေ့နဲ့ခင်းတိုင်းတင်ဆက်သွားမဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါဥကျော်စံသားရဲ့မြမအရေးသုံးသက်ချက်နောက်ဘလော့ဂါစတာတွေကိုလည်းထုတ်လွှင့်မှာပါ။အခုတော့ပထမဦးဆုံးဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါရှင်။အခုအခါမြန်မာနိုင်ငံမှာတက်မတော် NLD အစိုးရနဲ့တိုင်းရင်းသားလူနည်းစုလူများစုတို့ကြားသုံးပွင့်ဆိုင်တင်းမာမှုပိုးပြီးကြီးထွားလာနေတယ်လို့မြမရေးရာကျွမ်းကျင်သူပါမော့ခဒေးဗစ်စတိုင်းဘတ်ကမကြသေးမီကရေးသားတဲ့သုံးသက်ချက်ဆောင်းပါးတစ်စောင်မှရေးပါတယ်။ဘာကြောင့်အဲ့ဒီလိုပြောနိုင်တယ်လဲ။ဒါကိုထိမ့်သိမ့်ပြီးညီညွတ်ရေးတိဆောက်ဖို့သူအကြံပေးတဲ့အချက်တွေကတော့ဘလောက်လက်တွေမှာဖြစ်နိုင်ခြေရှိပါတယ်လဲ။အမေရိကန်ပြည်ထောင်စုဂျော့ချ်တောင်းတက္ကသိုလ်ဂုံတူးဆောင်ပါမော့ခစတိုင်းဘတ်နဲ့ဦးကျော်စံသားကဆွေးနွေးသုံးသက်ထားပါတယ်ရှင်။
အမေရိကန်စတိုင်းဘတ်ကဆရာကြီးမြတ်ဒီကငါရေးတဲ့ဆောင်းပါးတစ်ခုထဲမှာမြန်မာနိုင်ငံမှာသုံးဝင်းဆိုင်တင်းမာမှုတစ်ခုပုံမိုကြီးထွက်လာနေရလို့ရေးထားတယ်ကျွန်တော်ဖတ်ရပါတယ်တက်မတော်ရဲ့ NLD အစိုးရရဲ့တိုင်းရင်းသားအင်အားစုတွေရဲ့ဆိုရက်သုံးဝင်းဆိုင်ကွဲလွဲမှုပိုပြီးအချိန်မြင့်လာတယ်လို့ဆိုလိုတာလို့ကျွန်တော်နားလည်ပါတယ်ဆရာကြီးဘာကြောင့်ဒီလိုပြောရလဲ
Well because there is very little trust do we talk about trust
ဘာကြောင့်လဲဆိုရင်ယုံကြည်မှုအလွန်နည်းပါးနေလို့ဖြစ်ပါတယ်လူအဖွဲ့အစည်းတွေအကြားယုံကြည်မှုကိုခေတ်သစ်နိုင်ငံရေးသိပ္ပံပါဒရဲ့စကားနဲ့ပြောရရင် social capital လူမှုအရင်းအနှီးလို့ဆိုရမှာပါဒါတိတ်နေပါနေပါတယ်ဒါဟာလဲတမိုင်းကြောင်းနဲ့ဆိုင်ပါတယ် NLD ကစစ်တပ်ကိုမယုံဘူးဆိုတာထင်ရှားပါတယ်စစ်တပ်ကလည်းဒေါန်ဆန်းစုကြည်ဒါမှမဟုတ် NLD အပေါ်ယုံကြည်မှုမရှိပါဘူးတိုင်းသားတွေဟာဘ ਹੁ အစိုးရကိုတစ်ချိန်မဟုတ်တစ်ချိန်တိုက်ခိုက်ခဲ့ကြတာဆိုတော့စစ်တပ်ကိုမယုံကြည်သလို NLD အပေါ်ယုံကြည်မှုလည်းမရှိတော့ပါဘူးရလကတော့အင်မတန်ဝမ်းနည်းစရာကောင်းပြီးမြမပြည်သူတွေကိုယ်တိုင်ကြော်လွားကြရမယ့်အခြေအနေဖြစ်ပါတယ
်။ဒါပေမဲ့မြမအင်းနီချင်းစစ်တောင်အရှာနိုင်ငံတချို့မှာကြည့်ရင်သူတို့ဟာလည်းစစ်အုပ်ချုပ်ရေးကိုဖျက်ဆီးခဲ့ရတာပါပဲ။သို့တော်လည်းအခုခါကျတော့သူတို့အစဉ်ပြေနေကြသလိုခင်ဗျာ။အဲ့တော့သူတို့ကဆရာကြီးပြောတဲ့ကုနာ social capital ဆိုတဲ့လူမှုအရင်းအနှီးကိုဘယ်လိုတဟဇတာဖြစ်အောင်တည်ဆောက်သွားကြသလဲဆိုတဲ့ရှင်းပြပါလားခင်ဗျာ
။ Well because in The military has played a very important role in Indonesia and Thailand and Korea for a period in Pakistan.
Indonesia, Thai, Pakistan စတဲ့နိုင်ငံတွေမှာစစ်တပ်ဟာအလွန်အရေးပါတဲ့အခက်အခဲကအချိန်အတော်ကြာရှိနေခဲ့တာကျွန်တော်တို့သိကြပါတယ်။ဒါပေမဲ့သူတို့နိုင်ငံတွေကစစ်တပ်လူမှုအဖွဲ့အစည်းတစ်ခုလုံးကိုမထိန်းချုပ်ခဲ့ကြပါဘူး။နိုင်ငံရေးဖြစ်စဉ်ကိုအချိန်အတိုင်းအတာတစ်ခုထိထိန်းချုပ်ခဲ့ကြပါလိမ့်မယ်။ဒါပေမဲ့မြန်မာနိုင်ငံမှာတော့1962ခုနှစ်ကစပြီးအရာရာကိုထိမ့်ချုပ်ထားရတာပါဆိုရှယ်လစ်နိုင်ငံဆိုတော့လေစစ်တပ်ရဲ့ထိမ့်ချုပ်မှုပြင်ပမှာစီးပွားရေးဖွံ့ဖြိုးမှုလည်းမရှိခဲ့ပါဘူးတပါတီစနစ်ကြောင့်နိုင်ငံရေးအခြေအနေလည်းမတိုးတက်ခဲ့ပါဘူး NGO တွေလည်းမပေါ်ထွန်းပညာရေးကိုလည်းစစ်တပ်ကချုပ်ကင်ထားခဲ့တာပါစစ်တပ်ဟာဖွဲ့စည်းပုံတည်ရေးဆွဲပြီးဒီလိုဆက်လုပ်ဖို့ကြိုးစားနေသေးပါတယ်ဒါပေမဲ့မအောင်မြင်နိုင်ပါဘူးကြာရှုံးပါလိမ့်မယ်
ဆလပီရောဆရာကြီးအဒီသုံးဝင်းဆိုင်တင်းမာမှုဖြစ်ပေါ်နေတာကိုပြည်လည်မှုရအောင်တက်မတော်ရဲ့ energy အစိုးရရဲ့တိုင်းရင်းသားတွေရဲ့ FV သူတို့ကအ short ပေးညှိနှိုင်းရမယ့်ကိစ္စတွေဆိုတာလေဖော်ပြထားပါတယ်ပထမဦးဆုံးစစ်တပ်ဘက်ကမိုင်းမှာသူတို့ဘယ်လိုမှတ်တမ်းနဲ့ကြံရိုက်ခဲ့မလဲဆိုတာကိုသဘောပေါက်ပြီးပြုပြင်နေတယ်ပေါ့ ဆိုတော့စစ်တပ်ကဒီစစ်တပ်ဝင်လာအောင်လားသူတို့ကသူတို့အလိုလိုစီလာမှလားသူတို့မျိုးပြင်ပဖီအားပြည်တွင်းဖီအားတခုခုနဲ့လှုပ်ရမှလားခင်ဗျာ
No I think they have to understand that it's in their own interest
သူတို့ဟာသူတို့ကိုယ်တိုင်ရဲ့အကျိုးအတွက်ပြန်လည်စဉ်းစားရလိမ့်မယ်လို့ထင်ပါတယ်သူတို့တွေကအများပြားဟာမျိုးချစ်တွေပါသူတို့ဟာတိုင်းပြည်အကျိုးပြည်သူလူထုအကျိုးလှုပ်ဆောင်ခြင်းကြသူတွေလို့ထင်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲသူတို့အဲ့ဒီလိုလှုပ်ချင်ပေမဲ့သူတို့လှုပ်နေတဲ့ပုံစံနဲ့တော့သူတို့ဖြစ်ချင်တာဖြစ်လာမှာမဟုတ်ပါဘူးသူတို့ကအမျိုးသားစည်းလုံးညီညွတ်ရေး National Unity ကိုလိုချင်ကြပါတယ်လွတ်လပ်ရေးရပြီးချိန်ကစလို့အစိုးရတွေရောစစ်တပ်ကပါတိုင်းသားတွေခွဲမထွက်ရလေအောင်အားထုတ်လာခဲ့ကြတာပါဒါပေမဲ့သူတို့လှုပ်နေပုံကမထီရောက်ပါဘူ
းဆရာကြီးကတက်မတော်ကတိုင်းပြည်ကိုချစ်တယ်လို့ဆိုတယ်ဒါမဲ့လူအများစုပြောနေကြတာကသူတို့ဟာသူတို့လုံခြုံရေးသူတို့အာဏာတည်မြဲရေးသူတို့ကိုယ်ကျိုးစီးပွားကိုပဲဦးစားပေးနေရတယ်လို့လည်းပြောနေကြပါခင်ဗျ
Let me put it this way I can't talk about the individual people but I can say this General Min Aung Hlaing has specifically
ကျွန်တော်ဒီလိုပြောပြရစီလူတူအီချင်းနဲ့ဆိုင်တဲ့ကိစ္စကကျွန်တော်မပြောနိုင်ပါဘူးဒါပေမဲ့ဒီလိုတော့ပြောနိုင်ပါတယ်ဘူဂျိုမူဂျီမင်းအွန်လိုင်းကနိုင်ငံရေးပါတီတွေဟာသူတို့ပါတီနဲ့သူတို့ပါတီကိုထောက်ခံသူတွေကိုပဲကိုစားပြုပြီးတက်မတော်ဟာတနိုင်ငံလုံးကိုကိုစားပြုတယ်လို့အတိအလင်းပြောကြားထားပါတယ်။ဒါဟာလုံးဝမမှန်ပါဘူး။တက်မတော်ထိပ်ပိုင်းကောင်းဆောင်တွေအရာရှိတွေထဲမှာဗုဒ္ဓဘာသာမဟုတ်သူဘယ်နှယောက်ပါလို့လဲ။ခရစ်ယာန်မပါဘူး၊မွတ်စလင်မပါဘူး၊ဗုဒ္ဓဘာသာတိုင်းရင်းသားလူနည်းစုတယောက်နှစ်ယောက်ပါကောင်းပါမယ်။ဒါကိုတနိုင်ငံလုံးကိုစားပြုတယ်လို့မဆိုနိုင်ပါဘူး။ဘူဂျိုမူဂျီမင်းအွန်လိုင်းအနေနဲ့စစ်တပ်ကတော့မှတိုင်းရင်းသားလူနည်းစုတွေထက်သွင်းဖို့ကြိုးစားနေတယ်ဆိုလို့ကျွန်တော်နားလည်ပါတယ်။ဒါပေမဲ့သူတို့တွေရာဒူးကြီးရလာဖို့နှစ်ပေါင်းများစွာကြာပါလိမ့်ဦးမယ်။တိုင်းရင်းသားလူနည်းစုတွေရဲ့တန်တရားတွေကရှိနေပြီးသားပါ
။နောက်ဆရာကြီးကပြောပါတယ်။ဒေါအောင်ဆန်းစုကြည်ဟာလည်းသူ့အဖေမျောလင်းခဲ့တဲ့နိုင်ငံစစ်တည်ဆောက်ရေးကိုအခုလက်ရှိကမ္ဘာနိုင်ငံရေးအခင်းအကျင်းနိုင်ငံတကာမှာထွန်းအားနေတဲ့လူခွေးစံတွေနဲ့ညှိပြီးကန့်ညင်အောင်လုပ်ရမယ်လို့ဆိုထားတာတွေ့ရပါတယ်။ဆိုတော့မြန်မာပြည်သူလူထုအများစုရဲ့သဘောထားကိုဆရာကြီးထက်သွင်းစဉ်းစားပါရဲ့လားဒီလိုပြောတဲ့နေရာမှာဒေါအောင်ဆန်းစုကြည်ကသူကနိုင်ငံရေးသမားတစ်ယောက်ဖြစ်တယ်လို့ကြေညာထားတာဖြစ်ပါတယ်ဆိုတော့နိုင်ငံသားတွေရဲ့သဘောထားကိုပြစ်ပယ်ပြီးတော့နိုင်ငံတကာသဘောထားအတိုင်းလိုက်ညှိရင်သူ့ရဲ့ popularity ပေါ့သူ့ရဲ့လူကြိုက်များမှုကိုသူစွန့်စားသင့်တယ်လို့ဆရာကြီးထင်ပါသလား
Very difficult as I mentioned in that article Deputy Secretary Byrne said when he first met her
ဒါအမြတမ်းခက်ခဲတဲ့ကိစ္စပါကျွန်တော်ဆောင်းပါးမှာဖော်ပြထားသလိုပါပဲဒူးဝင်ဂျီဘာန်စ်ဒေါအောင်ဆန်းစုကြည်နဲ့ပြနာဆုံးတွေ့တော့ဒေါအောင်ဆန်းစုကြည်အဖို့နိုင်ငံရေးသမားအဖြစ်ရောနိုင်ငံတကာလူခွင့်ရေးသမားအဖြစ်ပါတစ်ချိန်တည်းဖြစ်နိုင်ဖို့ဆိုတာအမြတမ်းခက်ခဲတယ်လို့ဆိုထားပါတယ်ဒီနှစ်ခုအကြာမှာကွဲလွဲမှုရှိပါတယ်ဒေါအောင်ဆန်းစုကြည်အနေနဲ့အမြတမ်းခက်ခဲတဲ့အနေအထားကြောက်ရောက်နေတာဟာအထူးဝမ်းနည်းစရာကောင်းပါတယ်ဒါဟာတိတ်ပေါ်လွင်ထင်ရှားပါတယ်သူ့အတွက်မလွယ်ကူလောက်ပါဘူးဒါပေမဲ့ဒီထက်ကောင်းအောင်လှုပ်ခဲ့နိုင်မယ်လို့ကျွန်တော်ထင်ပါတယ်
ဘယ်လိုလှုပ်ခဲ့ရမလဲခင်ဗျာ
He should have built up trust with the military What is it
စစ်တပ်နဲ့ယုံကြည်မှုတည်ဆောက်ခဲ့တင်ပါတယ်သူနဲ့ NLD ကပထမဆုံးနိုင်ငံတော်အတိုင်ပင်ခံရာထူးဖန်တီးယူတယ်အဲ့ဒါကဖွဲ့စည်းပုံမှာမပါဘူးဖွဲ့စည်းပုံကိုကွဲပတ်ပြီးလှုပ်ခဲ့တာ
ဒါပေမဲ့တိုင်းရင်းသားလူနည်းစုတွေကဒေါအောင်ဆန်းစုကြည်ကစစ်တပ်ကိုနှိမ့်သိမ်းမှုသာကြိုးပမ်းနေတယ်တကယ်တိုင်းရင်းသားတွေရဲ့ပြဿနာမှန်ကိုကင်တယ်ဖို့မကြိုးစားဘူးလို့သူတို့ပြောနေကြတာလေဆရာကြီးကြားမှာပါ
You see that's what a politician is going to be able to do politician is doing
ဟာနိုင်ငံရေးသမားတွေလုံနိုင်တဲ့ကိစ္စပါအဲ့ဒီနှစ်ဘက်ကိုညီမျှအောင်ထိန်းညှိရမှာပါသူမလုံနိုင်သေးပါဘူးတိုင်းရင်းသားတွေမှာလက်နက်ကင်တပ်ဖွဲ့ကိုစီနေပါဒါကိုစစ်တပ်ကမလိုလားဘူးဆိုတာသိကြပါတယ်ဒါကြောင့်တိုက်တယ်ဒီနေရာမှာတိုင်းရင်းသားတွေကြီးနေအောင်ဒေါန်ဆန်းစုကြည်ဘာလုပ်မလဲသူတို့ဒေတာတွင်လုတ်ပိုင်ခွင့်အာဏာတချို့ပေးရမယ်တစ်ချိန်တည်းမှာပဲစစ်တပ်ကိုလည်းကျင်းနဲ့အောင်လုပ်ရမယ်ဒါဟာတိတ်ကိုခက်ခဲပါတယ်ဒါပေမဲ့အစကတည်းကစစ်တပ်နဲ့ပြောဆိုညှိနှိုင်းပြီးတခုခုလုတ်ခဲ့တဲ့နေထင်ပါတယ်ကျွန်တော်သာဒေါအောင်ဆန်းစုကြည်နေရာမှာဆိုရင်ခွဲထွက်ခွင့်မရှိရဘူးဆိုတာကျွန်မသဘောတူတယ်တိုင်းသားစီလုံးညီညွတ်ရေးကိုယုံကြည်တယ်ရှင်တို့လည်းလိုချင်တယ်လူထုကလည်းလိုချင်တယ်ဒါကိုဘယ်လိုလုပ်ကြမလဲစင်ကြင်တုံတရားနဲ့အညီလုပ်ကြရအောင်လို့ပြောမှာပါပဲအဲ့ဒီလိုဆိုရင်စစ်တပ်ကြီးစိုးမှုနဲ့အချိန်အတိုင်းတာတစ်ခုထိနေပြီးယုံကြည်မှုခိုင်မာလာတာနဲ့အမျှဒါဟာပြောင်းလဲသွားမှာပါစစ်တပ်ကိုယ်တိုင်ကလည်းဒီလိုပြောထားပါတယ
်မြန်မာပြည်မှာလူအများစုကစုံစမ်းကြပါတယ်ဒေါအောင်ဆန်းစုကြည်ဟာအခုခါမှာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေရက်စက်ကျူးလွန်မှုတွေကိုနိုင်ငံတကာစီမံမှာအကာအကွယ်ပေးရင်နဲ့သူရဲ့ဂုဏ်သိက္ခာကိုထိခိုက်ကြဆင်းအောင်လုပ်နေရတယ်လို့ပြောကြပါတယ်ဒါဟာစစ်တပ်ရဲ့ယုံကြည်မှုရဖို့အတွက်လုံလောက်တဲ့လှုပ်ဆောင်ချက်လို့ဆရာကြီးမထင်ဘူးလားခင်ဗျာ
But no, it's a really difficult situation. The question of the Rohingya issue is a paramount.
တိကျတဲ့အနေအထားပါ။ Rohingya ပြဿနာဟာတိတ်ကိုအရေးကြီးပါတယ်။ကဘာကဒါကိုအာယုံစိုက်နေပါတယ်။ထောင်ဆန်းစုကြည်ရဲ့ပြောကြားချက်ကနိုင်ငံကအတိုက်အဝန်းမှာမထိရောက်ပါဘူး။စစ်တပ်ရဲ့အင်အားအလုံးအကျုံအသုံးပြုမှုကိုအပြစ်မဆိုဘူး။ပြီးတော့တိုင်းရင်းသားလူနည်းစုတွေရဲ့ပြဿနာကိုလည်းကောင်းကောင်းမွန်မွန်သဘောပေါက်နားလည်ဖို့မရပါဘူး။ Rohingya ပြဿနာသာမကရခိုင်အေအေကိစ္စကိုပဲကြည့်ပါ။အေအေရဲ့အခန့်ကဏ္ဍအေအေပေါ်လူထုထောက်ခံမှုများတဲ့များလာတာကိုအစိုးရကဘာကြောင့်သဘောမပေါက်နိုင်တာလဲ။ဒီအချက်ကိုအတိအမှတ်မပြုတာဟာပြဿနာပါပဲ။ကြာရှုံးစေမယ့်ကိစ္စပါ။အေအေပေါ်ထောက်ခံမှုကပိုပြီးပိုပြီးကြီးထွားလာပါတယ်။ရခိုင်ဟာတချိန်ကကွန်မင်းကိုချင်နိုင်ငံတစ်ခုပါ။1985ခုနှစ်မှာဗမာကသိမ့်ပိုက်ခဲ့တာပါ။ဒါဟာမြန်မာသမိုင်းမှာတမူထူးခြားပါတယ်။ထူးခြားတဲ့အမျိုးသားရေးဝါဒပါ။ဒါကိုအစိုးရဒေါန်ဆန်းစုကြည်နဲ့စစ်တပ်တို့တနည်းနည်းနဲ့သဘောပေါက်ဖို့လိုအပ်ပါတယ
်။ဆရာကြီးတိုင်းရင်းသားလူမျိုးစုတွေနဲ့ပတ်သက်ပြီးတော့လည်းတိုင်းရင်းသားလူမျိုးစုတွေဘက်ကအပေးယူလို့နှိမ့်နှိုင်းဖို့လိုအပ်တယ်လို့ထောက်ပြထားတာတွေ့ရပါတယ်။အခုအခါမှာတိုင်းရင်းသားလူမျိုးစုတွေဟာခွဲထွက်ရေးဆိုတာကိုဘယ်သူမှမတောင်းဆိုကြတော့ဘူး။ဒါကိုအကုန်လုံးဆုံးနှုတ်လိုက်ကြပြီးဖြစ်ပါတယ်။ကိုယ်ပိုင်အုပ်ချုပ်ရေးကိုပဲသူတို့လူကျင်နေကြတော့ပါ။That had Bowie ba mya thuru ba ga a shop be sin sa ya au ma khya.
Right, right. And the question is what kind of autonomy? They've given up, most of them have given up secession, I agree.
Ma ma re. Belo autonomy le belo ko ban au chho yi myo le so ra shi ba de. Thuru a mya su ga khwat twat khwin ko swun lut khe ya bi so ra jano lak khan ba de. Belo ko ban au chho yi lo chin ja le so ra a ku ro tiao ta myo taung ni ja ba de. De ka ro phwe si bon au ga sa lout tin ma de.သူတို့မှာဒေတာတွင်လွတ်တော်ရှိတယ်။အဲ့ဒီမှာအာဏာတွေပိုပေးတင်တယ်။ဒေတာအစိုးရတွေကိုအာဏာပိုပေးတင်တယ်။ဒီလိုနဲ့ယုံကြည်မှုတိစောက်တင်ပါတယ
်။ဟုတ်ကဲ့ဆိုတော့ဆရာကြီးက2008ဖွဲ့စည်းပုံကိုအပြစ်မတင်ဘူးဆိုတဲ့သဘောပေါ့။ဖွဲ့စည်းပုံဆိုင်ရာပြဿနာမဟုတ်ဘူး။ဒါတွေဟာဖွဲ့စည်းပုံကိုအကောင့်ထဲပေါ်တဲ့နေရာမှာအာဏာရဲ့ကိစ္စသာဖြစ်တယ်လို့ဆိုတဲ့သဘောလားခင
် Well, I mean, I think the Constitution needs to be revised, but I think that the reality is
ဖွဲ့စည်းပုံကိုပြန်လည်ပြင်ဆင်သင့်တယ်လို့ကျွန်တော်တို့ထင်ပါတယ်။လက်တွေ့မှာတော့စစ်တပ်ကသဘောတူမှသာပြန်ပြင်နိုင်မှာဖြစ်ပါတယ်။စစ်တပ်သဘောတူအောင်ဘယ်လိုလုပ်မလဲဆိုရင်အချိန်ယူပြီးယုံကြည်မှုတိစောက်ရမယ်။နောက်တစ်ခုကလည်းတိုင်းရင်းသားတွေအနေနဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရှိတယ်ဆိုတဲ့ခံစားချက်တစုံတရာရအောင်လုပ်ပေးရပါလိမ့်မယ်။ဒါလွှတ်တော်ကတစင်လုပ်လို့ရနိုင်တယ်ဆိုတာဖွဲ့စည်းပုံကပြဋ္ဌာန်းထားပါတယ်။ဒါကိုလုံးဝလုပ်လို့ရတယ်။ဒေသတွင်းအရေးခံရတဲ့ခေါင်းဆောင်တွေကိုဗဟုအစိုးရကအတိအမှတ်ပြုရမယ်ဆိုတာဘာကြောင့်လုပ်နေရမှာလဲ
ဦးကျော်စန္ဒာရဲ့မြမရေးသုံးသက်ချက်အစီအစဉ်ပါရှင်အခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာအဖြစ်များတဲ့သွေးတိုးယောဂါနဲ့ပတ်သက်ပြီးကြားကြရမှာပါသွေးတိုးယောဂါဖြစ်မှာကိုစိုးရိမ်ပြီးအငန်တက်ကိုလုံးဝမစားဘဲရှောင်ကျင်တာဟာသွေးတိုးယောဂါကိုကြိုတင်ကာကွယ်တဲ့နေရာမှာမှန်ကန်တဲ့နည်းလမ်းတစ်ခုမဟုတ်ဘဲတနစ်တာလိုအပ်တဲ့အငန်တက်ပမာဏကြော်မသွားအောင်ထိမ့်ညှိစားတောက်ပေးခြင်းကသာမှန်ကန်တဲ့နည်းလမ်းတစ်ခုဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်ဒီအကြောင်းဒေါက်တာတန့်စော်ကသက်ဆိုင်ရာကျန်းမာရေးပညာရှင်တွေကိုမေးမြန်းပြီးတင်ပြထားပါတယ်ရှင
်ငန်တက်စားသုံးမှုများခဲ့မယ်ဆိုရင်အချိန်ကြာလာတဲ့အခါသွေးရောဂါဖြစ်နိုင်တယ်လို့နားလည်ထားကြတာပါတတိယကကိုရှောင်ကျင်နိုင်မှုအတွက်အငံတက်ကိုတနိုင်သမျှရှော့ပြီးစားသုံးသင့်တယ်လို့လည်းဆရာဝန်တွေကအကြံပေးနေကြတာဖြစ်ပါတယ်။အငံတက်ကိုမစားဘဲနေရင်ရောတတိယကကိုရှောင်ကျင်နိုင်မှာပါလားလို့မေးကြည့်တဲ့အခါမြန်မာနိုင်ငံတတိယကအဖွဲ့ဒုတိယဥက္ကဋ္ဌဖြစ်သူပမောက္ခဒေါက်တာဦးမျိုးလင်းငိမ့်ကအခုလိုပြောပါတယ်
။ငယ်မစားဘဲနေတတိယကရှောင်ကျင်နိုင်သလားဆိုတော့ရှောင်ကျင်နိုင်ရင်လို့ဆိုရပါမယ်။ငယ်မစားတဲ့စားစားနေတဲ့အတိုင်းပြည်ဒီမှာတတိယကဖြစ်တာနေပါပြီးတော့စားစားတာများတဲ့ပေါ့တိုင်းပြည်ဒီမှာတတိယကဖြစ်တော့ကိုများတာကိုတွေးရပါတယ်။ဒါကြောင့်မလို့အငံအဓိကတွေးတိုးရောဂါဖြစ်ရခြင်းအကြောင်းချက်တစ်ခုဖြစ်ပါလေ။တော့တခြားအကြောင်းနေနဲ့ဆိုလို့ရှိရင်တော့ခုနဘဝလွန်ခြင်းအစီဓာတ်များခြင်းစသဖြင့်အဲ့ဒါမျိုးတွေကလည်းပဲတွေးတိုးရောဂါဖြစ်စေနိုင်တဲ့အချက်တွေဖြစ်ပါလေ
။အငံတက်ဟာတွေးတိုးရောဂါဖြစ်စေနိုင်တဲ့အဓိကအကြောင်းရင်းလို့ဆိုရမှာပါ။အငံတက်ကိုရှောင်ကျင်ရင်လည်းတွေးတိုးရောဂါဖြစ်နိုင်သေးတယ်လို့ဆိုပေမဲ့ရာခိုင်နှုန်းကတော့တော်တော်လေးနေပါသွားမှာဖြစ်ပါလေ။ပီတီလူလူဟာအငံတက်လို့ပြောလိုက်ရင်ငပိငချောက်နဲ့ပဇွန်ချောက်တို့ကသာမြင်တတ်ကြလိမ့်ရှိပြီးငပိငချောက်တွေကိုရှောင်ကျင်ယုံနဲ့မလုံလောက်ပဲ hidden salt လို့ခေါ်တဲ့သတိမထားမိတဲ့စားတတ်တဲ့အငံတက်တွေကိုရှောင်ကျင်ဖို့လိုလာတယ်လို့မ မြန်မာနိုင်ငံသူတွေရောဂါအဖွဲ့ဥက္ကဋ္ဌဖြစ်သူပါမောက္ခဒေါက်တာဦးမြင့်ဟန်ကပြောပါရယ
်ငန်းဆိုငပိငချောက်ပစုံရောက်ကဆရာတို့ကမြင်ရတယ်ပေါ့နော်တိကျတာငန်းတယ်ဒါပေမဲ့ဒီနေ့ဆွေးနွေးသွားတဲ့မှာဆရာတို့ hidden sort ပေါ့နော်ဟိုဂျုံနဲ့မသိနိုင်တဲ့ဟာအခုလူငယ်လူရွယ်တွေဆိုခေါက်ဆဲကြောက်ဆိုပူစားကြတယ်နော်အဲ့ထက်မှာစားတတ်တရားပါနေတယ်နော်ထိုင်နေတာနေတယ်နော် fast food တွေ fast food တွေဆိုဆရာတို့ဒီမှာပြောသွား pizza ဆိုများတယ် hamburger ဆိုများတယ်ညားတာပါရီများတာဆိုဒီအစားအသောက်တွေမှန်သမျှဆိုဒီယမ်ပေါ့စားဖို့အခြေခံပြီးတော့လိုရတဲ့အတွက်เนาะဆရာတို့လူနာထဲမှာရောဒါပတ်ဝန်းကျင်မှာရောတွေ့ရတာအိမ်မှာပေါ့เนาะအစားအသောက်တွေမှာစားတယ် fast food တွေနဲ့ဒီ restaurant and food တွေကိုဆရာတို့ကပို့ပြီးတော့အလေးပေးလာတယ်ပေါ့အဲ့တော့ now safe food ဆိုများတဲ့ပတ်ဝန်းကျင်ကလည်းတဖြည်းဖြည်းဖြစ်လာတယ်ပေါ့เนาะကြာဆရာတို့ကြွားရေးလာရင်နေရေးထိုင်ရေးအစားအဲ့တော့ဒီအကြောင်းချက်တွေကဆရာတို့သီတူယောဂကိုဖြစ်ဖို့အတွက်ပေါ့เนาะဒီဟာပံ့ပိုးနေတဲ့ချက်တွေဖြစ်ပါတယ်
hidden salt လို့ခေါ်တဲ့တတိမထားမိတဲ့စားတဲ့တွေကိုစားသုံးမှုများပြားလာခြင်းဟာမြို့ပြလူနေမှုစနစ်ထွန်းကားလာခြင်းနဲ့ဆက်ဆက်မှုရှိနေတာပါအငံတက်စားသုံးမှုနေပါတဲ့ဒေသတွေမှာသူတို့ရောဂါဖြစ်ပွားမှုဟာတိတိတသားနေပါတာကိုတွေ့ရတာကြောင့်အငံတက်ကို queue site ပြီးရှောင်ခြင်းမဲ့ဆိုရင်သူတို့ရောဂါမဖြစ်အောင်ကာကွယ်တဲ့နေရာမှာထိရောက်မှုရှိနိုင်တယ်လို့ဒေါက်တာဦးမြင့်ဟန်ကပြောပါတယ
်ဒီမြို့ပြလူနေမှုစနစ်ကထွန်းကားလာတာဒါလည်းပါပါတယ်ဟောကျွန်တော်တို့ရဲ့ lifestyle တွေကပြောင်းလဲလာဒါကျွန်တော်ဖွင့်ပေးမှာလဲကျွန်တော်ဥပမာပြောခဲ့ပါတယ်အိန္ဒိယကြီးလက်ဒီမှာဆိုတချို့နိုင်ငံမှာမရှိဘူးစီတွေးကြိုးယောဂါဆိုတာတော်တော်ရှားတယ်ရှားတယ်ဆိုတာသူတို့ကအငန်ဓာတ်ကိုမစားသုံးဘူးအငန်ဓာတ်ကိုမစားသုံးတဲ့တချို့နိုင်ငံတွေရှိပါတယ်အဲ့မှာဆိုတွေးကြိုးယောဂါမဆိုးသလောက်ပဲရှိတယ်
တွေးကြိုးယောဂါဟာအသက်ကြီးမှဖြစ်တဲ့ယောဂါလို့သိခဲ့ကြရတာနေလူလက်ပိုင်းတွေမှာလည်းဖြစ်တဲ့ယောဂါအဖြစ်ကိုပြောင်းလဲရောက်ရှိလာနေပါတယ်အတန်းငယ်ငယ်နဲ့ဒုတိယကဖြစ်တဲ့သူတွေကိုလေးလာကြည့်လိုက်မယ်ဆိုရင်ပြောင်းလဲလာတဲ့လူနေမှုဘဝပုံစံတွေနဲ့ဆက်ဆက်မှုရှိနေတာကိုတွေ့ရတယ်လို့ဒေါက်တာဦးမြင့်ဟန်ကပြောပါတယ
်ဒုတိယကဘာလို့ဖြစ်လဲအသက်ကြီးရင်တော့ဖြစ်လာတာများဒါတော့များသောအားဖြင့်တော့ရှောင်လဲလို့မရဘူးပေါ့နော်အသက်ကြီးလာရင်ဒုတိယကအဖြစ်များသို့တော်လည်းဒီဖြစ်တဲ့ဒုတိယကကိုမဖြစ်အောင်နော်ဘယ်လိုလုပ်ကြရမလဲဆိုရင်အဓိကဟာဆရာတို့ကာကွယ်လို့ရတယ်ကုသလို့ရတယ်ကာကွယ်လို့ရတဲ့နီလာနဲ့မှာဆရာတို့ဒီလူနေမှုပုံစံအရင်အရေးကြီးလာပါတယ်။နော်ဆရာတို့ရဲ့ပြောင်းလဲလာတဲ့ပုံအရင်တော့ဆရာတို့အသက်ကြီးရဲ့လူတွေမှာမှဖြစ်တယ်လို့ဆရာတို့တွေ့ကြတယ်။အခုအသက်ငယ်လူတွေလည်းဖြစ်လာ။ဘာလို့လဲဆိုတော့ဆရာတို့ရဲ့နေထိုင်မှုပုံစံပြောင်းလာတာ။အဝလွန်တဲ့လူတွေများလာတယ်နော်။သူပြင်ဆရာတို့ဒီဆွေးနွေးပွဲမှာလည်းကြားမှာပေါ့ကျွန်တော်အစားအသောက်နဲ့ပတ်သက်ပြီးတော့ကျွန်တော်ပြောလာတာရှိတယ်။အရက်လွန်ကျွန်တော့အရင်ဖြစ်တယ် secret nicotine ဓာရီနဲ့လည်းဆက်ဆက်မှုရှိတယ်နော်။နောက်ပြီးတော့ဒီစိတ်ပီစီမှုနဲ့ညာတဲ့ဆရာတို့ရဲ့ lifestyle ပေါ့နော်ဒီဟာတွေနဲ့ပတ်သက်ပြီးတော့လည်းဆက်ဆက်မှုရှိနေအဲ့တော့ဒီလူငယ်လူရွယ်တွေမှာအဖြစ်များလာတာဒါတွေနဲ့ပတ်သက်ပြီးတော့အများကြီးပါလာပါလေတ
ိတိယောဂါရဲ့ဆွေးကျိုးတွေကိုရှောင်ရှားနိုင်ဖို့အတွက်ငပိငချောက်တွေကိုရှောင်ကျင်နေရုံနဲ့မလုံလောက်ဘဲ hidden salt လို့ခေါ်တဲ့သတိမထားမိတဲ့စားတဲ့စားသုံးမှုတွေကိုလည်း queue site ရှောင်ကျင်ဖို့လိုတဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
ဒေါက်တာတန်းစောတင်ဆက်တဲ့လူတို့နဲ့ကျမ်းမာရေးအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္ဂနွေညနေခင်းအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါတယ်။အခုထုတ်လွှင့်နေတဲ့ကြာသပတေးနေ့နနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိ Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ Blogger ပြောသမျှအစီအစဉ်ကိုတင်ဆက်မှာပါ။မတ်စုမြမွန်ကနေပြီးတော့အစီအစဉ်တင်ဆက်ထားပါတယ်ရှင်။
မနိုင်ငံအပါအဝင်နိုင်ငံတော်တော်များများမှလူသုံးများနေတဲ့ TikTok လူမှုကွန်ရက်ဗီဒီယို app ကိုအခုအမေရိကန်အစိုးရလုံခြုံရေးအရစုံစမ်းနေပြီနော်ကိုသားညို
ဟုတ်တယ်မဆုမြတ်မောကဒီဗီဒီယိုကလစ်အတိုလေးတွေတင်ပြီးတော့မျှဝေနိုင်တဲ့ TikTok app ကိုတရုတ်ကုမ္ပဏီကပိုင်တာမဟုတ်လို့စင်စာဖြတ်တာတွေလုံခြုံရေးဆုံးရစရာတွေရှိနေတယ်ဆိုပြီးတော့လွှတ်တော်မှတွေကတော်တော်လေးလူသိရှင်ကြားပြောနေကြတာမဟုတ်လားဗျအခုတော့ဒီအမေရိကန်အစိုးရကနေပြီးတော့ TikTok app သုံးတာလုံခြုံမှုရှိရလားဆိုပြီးတော့စပြီးတော့စုံစမ်းနေပြီဗျ
နိုင်ငံရေးအရအတိမ်းစားမခံနိုင်တဲ့ဗီဒီယိုတွေကိုဆန်ဆာဖြတ်တာမျိုးတုံးတဲ့သူတွေရဲ့အချက်အလက်တွေဘလို့သိမ်းဆည်းတယ်ဆိုတာစုံစမ်းသင့်တယ်လို့ Republican အမတ်တွေရော Democrat အမတ်တွေကပါတိုက်တွန်းခဲ့တာ TikTok ဟာတံပြန်ထောက်လိုက်ရေးချိန်ချမှုတစ်ခုဖြစ်လို့လျှစ်လျူရှုထားလို့မရဘူးလို့ဆိုတဲ့အထီကိုပြောပြီးတော့ American အစိုးရကစုံစမ်းသင့်တယ်လို့တိုက်တွန်းခဲ့ကြတာရှင်အဲဒါကြောင့်လဲ American ဗန္ဓာရေးဌာနလက်အောက်မှာရှိတဲ့ CFIUS ဆိုတဲ့နိုင်ငံသားကနေပြီးတော့ဒီအမေရိကန်မှာလာရောက်ရင်းနှီးမြှုပ်နှံမှုတွေနဲ့ဆိုင်တဲ့ကော်မတီကအမေရိကန်က Musical.ly Karaoke App ကို ByteDance တရုတ်နည်းပညာကုမ္ပဏီက2018ခုနှစ်မှာဝယ်ခဲ့တာကိုပြန်လည်သုံးသပ်စစ်ဆေးနေတာ ByteDance က Musical.ly ကိုဝယ်ပြီးတော့ TikTok ဆိုပြီးကုမ္ပဏီသစ်လုပ်ခဲ့တာလေ
တရုတ်ပိုင်ဒါမှမဟုတ်လို့ရှင်လဲတရုတ်နဲ့ဓာတ်ရိုက်ပတ်သက်နေတဲ့ app မျိုးဆိုလို့ရှင်တရုတ်နိုင်ငံတည်းမှာမဟုတ်ဘူးဆိုရင်တော့မှစင်စာဖြတ်တာအချက်လက်တွေကိုအသုံးချတာမျိုးတရုတ်ဆိုကနေပြီးတော့လုံနိုင်တယ်ဆိုပြီးတော့ Florida အထက်လွှတ်တော်မှတ် Marco Rubio ကကြေညာချက်ထုတ်ပြီးတော့ကြေဆွဲပါတယ
်ရုပ်ပုံလေးတွေမျိုးစုံ special effect တွေလုပ်ပြီးတော့မှဒီ15စက္ကန့်ကနေ10မိနစ်ကြာ video အတိုလေးတွေတင်နိုင်တယ်အသင့်ထည့်ထားပေးတဲ့သချင်းတွေ video တွေပေါ်မှာကိုယ်တိုင်ဟန်လုတ်တရုတ်ဆောင်နိုင်တဲ့ TikTok app ကိုအမေရိကန်မှာသုံးနေတဲ့သူတလောက်26တန်းခွဲလောက်ရှိတယ်အဲ့ထဲက60ရာခိုင်နှုန်းလောက်ကအသက်16နှစ်ကနေပြီးတော့24နှစ်ကြားဆယ်ကျော်သက်တွေလူငယ်တွေကိုတားညုံရ
TikTok ကုမ္ပဏီကကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့မှာခြေစိုက်တာပါလန်ဒန်တိုကျို Seoul Singapore စတဲ့နိုင်ငံတကာမှာလည်းရုံးခွဲတွေရှိတယ်ဗျပြောရမယ်ဆိုတော့ TikTok app ကအခုနောက်ပိုင်းမှာအတော်လေးကိုရေပန်းစားလာတဲ့လူမှုကွန်ရက်မဆုမြတ်မော်ရဲ့ Apple App Store မှာရော Google App Store မှာရောdownload လုပ်တဲ့အခမဲ့ app တွေမှာတော့နံပါတ်1ပဲအရင်တည်းကလူသုံးများနေတဲ့ Facebook တို့ Snapchat တို့ Instagram တို့တက်တော့မှကြောတက်သွားတာ
တကယ်တော့ TikTok app က2018ခုနှစ်ကမှပေါ်တာရှင်အရင်တော့ Musical.ly ဆိုတဲ့ဒီ American Karaoke app ကိုတရုတ်နည်းပညာကုမ္ပဏီ ByteDance က2018ကုန်ကံနီးမှာဒေါ်လာတန်းတစ်ထောင်နဲ့ဝယ်လိုက်တယ်အဲ့ဒီနောက်2018မှာ TikTok ဆိုပြီးတော့ကုမ္ပဏီကိုပြန်လည်ဖွဲ့စည်းလိုက်တာအဲ့ထဲက TikTok app ကိုကဘာတဝမ်းမှာ download လုပ်တဲ့သူနှစ်ဆတိုးလာခဲ့တာပဲတဲ့2019ခုနှစ်ထဲမှာကိုအခုချိန်ထိဒေါင်းလုဒ်လုပ်နေတဲ့သူသန်း900ထက်မနည်းရှိနေပြီတရုတ်နိုင်ငံမှာသုံးသူတွေအပါအဝင်ဆိုရင်တော့စုစုပေါင်းသန်း1000ခွဲလောက်ရှိနေပြီ
TikTok ကုမ္ပဏီကတော့သူ့ကိုပိုင်တဲ့မိခင်ကုမ္ပဏီကတရုတ်ဖြစ်ပေမဲ့လို့သူတို့လုပ်ငန်းကအမေရိကန်မှာအခြေစိုက်လည်ပတ်နေတဲ့လုပ်ငန်းဖြစ်တယ်အမေရိကန်မှာ TikTok သုံးနေသူတွေရဲ့အချက်လက်အားလုံးကိုအမေရိကန်မှာပဲသိမ်းထားတယ် backup ကိုစင်ကာပူမှာသိမ်းတယ်ဒါကြောင့်မလို့တရုတ်ဥပဒေအောက်မှာမရှိဘူးတရုတ်အစိုးရအပါအဝင်ဘယ်နိုင်ငံကြားအစိုးရရဲ့လွှမ်းမိုးမှုမှလည်းမရှိဘူးဆိုပြီးတော့ TikTok ကုမ္ပဏီကတုံ့ပြန်ပါတယ်
။အမေရိကန်မှာဒီ2016ရွေးကောက်ပွဲတုန်းက Facebook လူမှုကွန်ရက်ပေါ်ကနေပြီးလွှမ်းမိုးချက်လက်ဆွတ်ဖက်တာမျိုးတွေရှိခဲ့လို့အခုလာမယ့်2020သမ္မတရွေးကောက်ပွဲကြရင်လည်း TikTok လူမှုကွန်ရက်ကိုအသုံးချမှာမျိုးအမေရိကန်လွှတ်တော်အမတ်တွေစိုးရိမ်နေကြတာလည်းပါတယ်။ TikTok လူမှုကွန်ရက်ပေါ်မှာတင်ထားတာတွေကိုဖယ်ရှားပေးဖို့တရုတ်အစိုးရရဲ့တောင်းဆိုမှုမျိုးမရှိခဲ့သလိုတောင်းဆိုလာရင်လည်းလိုက်နာမှာမဟုတ်ဘူးလို့တော့ TikTok ကုမ္ပဏီကဆိုတာပဲ။
ဒါပေမဲ့သူရဲ့မိခင် Biden's ကုမ္ပဏီကတရုတ်နိုင်ငံမှာခြေစိုက်တဲ့တရုတ်ကုမ္ပဏီဆိုတော့တရုတ်ထောက်လိုင်းရေးဥပဒေတွေကိုမဖြစ်မနေလိုက်နာရပါမယ်။တရုတ်အစိုးရမလိုလားတဲ့အကြောင်းအရာတွေကိုစဉ်းစားဖြတ်ပြီးဆိုရင်လည်းညှင်းလို့ရနိုင်မှာမဟုတ်ဘူးလေ။ဒါကကြွန့်ကျင်သူတွေကထောက်ပြနေတာပါ
။နောက်တစ်ချက်ကလည်းဒီ TikTok က Facebook လူမှုကွန်ရက်လိုပဲအသုံးပြုသူတွေနဲ့ဆိုင်တဲ့အချက်လက်တွေကိုကြော်ညာအတွက်အသုံးချတယ်။ကိုဘာတွေကြိုက်တယ်လဲ၊ဘယ်လိုနေရာမျိုးတွေသွားတယ်လဲဆိုတာမျိုးကတော့သူတို့က online ပေါ်ကနေခြေရာကောက်ပြီးသားပဲ။
Writers သတင်းတစ်ခုထဲမှာဖော်ပြထားချက်အရဆိုရင်တော့ TikTok ကိုပိုင်တဲ့ Biden's ကုမ္ပဏီရဲ့ဝင်ငွေကအခု2019နှစ်ဝက်မှာကိုဒေါ်လာတန်း8000ရှိနေပြီ2018ခုနှစ်ကဆိုလို့ရှိရင်တော့တစ်နှစ်လုံးဝင်ငွေ88ဘီလီယံတောင်မှရှိတယ်တဲ့မဆွေမော
TikTok ကအချိန်တိုအတွင်းမှာပဲတစ်ကမ္ဘာလုံးမှာတုံးတဲ့သူတွေပြန့်သွားတာက Facebook ပေါ်မှာသူတို့ app အကြောင်းကြော်ညာတာကြောင့်လဲပါတယ်နောက်တစ်ချက်ကတော့ Britney Spears တို့ Ariana Grande တို့လိုမျိုးအကျော်အမော်တွေနာမည်ကြီးတွေတုံးကြတာလဲပါတယ်Now TikTok လူမှုကွန်ရက်ပေါ်မှာဥမာနော်ထူးထူးခြားခြားရေတောက်ပြပါဆိုတာမျိုးတယောက်နဲ့တယောက်စိန်ခေါ်တဲ့ challenge video တွေတင်ကြတာကြောင့်လဲလူသိများအသုံးများလာကြတာပါ
TikTok video လူမှုကွန်ရက်ကိုလူငယ်တွေအသုံးများကြပါတယ်သူ့ကိုသချင်း video app လို့ပြောရင်လည်းမမှားပါဘူးကိုရန်ဆူရာတွေတင်နေသလိုပဲသူ့ထဲမှာရှိပြီးသားသချင်းတိုလေးတွေမှာကိုကနေပြီးတော့ karaoke ဆိုသလိုမျိုးလိုက်ဆိုလို့လည်းရတယ်ကိုရိုက်ပြချင်တဲ့ video clip အတိုလေးတွေမှာအမျိုးစုံ effect တွေသုံးပြီးတော့ထွင်ပြလို့လည်းရပါတယ်
ခုခေတ်လူငယ်တွေဆိုတာဘာအသက်ရှိလဲအသက်အသက်တွေနောက်ပဲလိုက်နေကြတာလေ Facebook ဆိုရင်ဆယ်ကျော်သက်တွေကတိတ်သုံးကြတော့တာမဟုတ်ဘူးလို့စစ်တမ်းတွေကပြောတယ်မလားဒါတော့ TikTok လိုပုံစံမျိုးစုံထွင်နိုင်တဲ့လူမှုကွန်ရက်တွေကသူတို့အကြိုက်ဖြစ်နေတာပေါ့နောက်သူကဗီဒီယိုအတိုတွေတင်တဲ့လူမှုကွန်ရက်ဆိုတော့သူတို့အတွက်ကပိုပြီးတော့စိတ်ဝင်စားစရာလည်းဖြစ်တယ်လေ
မဆုမြတ်မောင်ကလည်းဒီကိုယ်တိုင်ဘာဗီဒီယိုမှမတင်တော့မှသူများတင်တာတွေလိုက်ကြည့်တာနဲ့တည်းအချိန်ကုန်မှမသိကုန်သွားရောဗျအဲ့ဒါကြောင့်လဲအမေရိကန်မှာ TikTok သုံးသူ60ရာခိုင်နှုန်းလောက်ကဆယ်ကျော်သက်လူငယ်တွေဖြစ်နေကြတာTikTok ပေါ်မှာနာမည်ကြီးသူတွေဆိုရင် online ပေါ်မှာကြည့်သူတန်းတဲ့ချီရှိရတယ်။နောက်ပြီးတော့ live stream တွေလုပ်ပြီးတော့ဝင်ငွေရှာလို့လည်းရတယ်။ကိုကသူ live လုပ်ပြပြောပြနေတာတွေကိုသဘောကျလို့ရှိရင် emoji တွေဝယ်ပြီးတော့တုံ့ပြန်နိုင်တယ်။ emoji ရတဲ့သူက emoji အမျိုးအစားပေါ်မူတည်ပြီးတော့ကို့အကောင့်ထဲမှာငွေသားပြောင်းထည့်လိုက်ရုံပဲ
။ social media influencer တွေဆိုရင်လည်းတချို့ကုန်ပစ္စည်းတွေကိုတော့မှပတ်စံယူပြီးတော့ TikTok ပေါ်မှာဝယ်ပြသုံးပြပြီးကြော်ညာပေးသေးတယ်။တရုတ်ကုမ္ပဏီတစ်ခုပိုင်တဲ့ TikTok လူမှုကွန်ရက်အပေါ်ကအချက်အလက်တွေလုံခြုံမှုရှိရလားဆိုတာအမေရိကန်နိုင်ငံရေးသမားတွေမေးခွန်းထုတ်နေတာကြားပြီးအခုအစိုးရကပါသုံးသက်စစ်ဆေးနေပြီဆိုတော့ဘလောက်လူသုံးများတဲ့ app ပဲဖြစ်ပါစေကိုယ့်ရဲ့လက်ကင်ဖုန်းထဲမှာထည့်လိုက်ပြီးဆိုတာနဲ့ကိုယ့်ရဲ့အချက်အလက်တွေကိုပေးလိုက်ရတာမျိုးမျိုးတတိထားဖို့နဲ့လူမှုကွန်ရက်တွေပေါ်မှာကိုမျှဝေလိုက်တာတွေက online ပေါ်မှာဘယ်ရောက်သွားသလဲဆိုတာသိနိုင်ဖို့ခက်တယ်ဆိုတာလုံးဝမမေ့ဖို့အရေးကြီးတယ်လို့ဤပညာကျွမ်းကျင်သူတွေကတော့တတိပေးနေကြပါတယ်ရှင်
မဆုမျက်မှုတင်ဆက်နေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပါရှင်အခုလို့ကျမတို့ view မြန်မာပိုင်းကထုတ်လွှင့်တဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်ပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရအောင်ပါဒေါ်လာလာတန်းတင်ဆက်တဲ့ American 3အင်္ဂလိပ်စာအစီအစဉ်ကိုပြန်လည်ထုတ်လွှင့်မှာပါရှင်
ဒီကိမနဲ့တင်ပြမယ် idiom အသုံးကတော့
lend me your ear
ဖြစ်ပါတယ်စာလုံးပေါင်းက l e n d lend ကငါရာ m e me ကကျွန်တော်ချင်မ y o u r your သင်ဤ e a r ear ကနားဆိုတော့ guide ခုရဲ့တိုက်ရိုက်ဒီဘက်ကတော့ရှင်းရင်နားကိုကျမကိုငါပါပေါ့တကယ်တော့နားတစ်ဖက်ကိုဖြတ်ပြီးငှားတာမဟုတ်ပဲ idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကလူတူဦးဦးရင်ဖွင့်တာမချေနှက်ချက်တွေကိုပြောတာကိုအချိန်ပေးပြီးနားထောင်စီချင်တာကိုဆိုလိုတာဖြစ်ပါတယ်ဒီခါတရံလေးရင်ထဲမှာခံစားရတာကိုကိုယ့်ရင်ထဲမှာပဲမထားတော့ပဲဖွင့်ပြောလိုက်ရရင်တက်တာတယ်လို့ယူဆရတဲ့အချိန်မျိုးတွေမှာအခုလိုတူဦးကိုနားထောင်စီချင်တဲ့သဘောရှိပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
Mary, please lend me your ear as I have to tell you about my problems. I need to ask your advice, too.
Mary, ကိုပြောတာကိုတစ်ချက်လောက်နားထောင်ပြီးပါလား။ကိုရဲ့ပြဿနာတွေကိုပြောပြခြင်းလို့ပါ။အကြံဉာဏ်လေးပေးပါလို့တောင်းချင်ပါတယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Mary, please lend me your ear as I have to tell you about my problems. I need to ask your advice, too.
ကိုပြောပြချင်တာကိုနားထောင်ပေးပါ။ရင်ဖွင့်တာကိုစိတ်ရှိရှိနဲ့နားထောင်ပေးပါဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Lend me your ear.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
တလလတန်တင်ဆက်တဲ့နနေခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုပြန်လည်ထုတ်လွှင့်ခဲ့တာပါဒီအစီအစဉ်ကို VOA မြန်မာပိုင်းရုပ်တံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်ကြာတာပြည်နေ့နနေခင်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါ
Ukraine ကိုပေးရမယ့်စီးအကူအညီကိုဆိုင်းထားရင်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ပေါ်မှာ Ukraine ကစုံစမ်းရေးကိုသူ့ရဲ့ဓာတ်ရိုက်အကျိုးစီးပွားအဖြစ်နဲ့ American သမ္မတ Donald Trump ကလှုပ်ဆောင်ခဲ့တယ်လို့သမ္မတ Trump အပေါ်မှာတရားစွဲဆိုနိုင်ရေးစုံစမ်းမှုအတွက်ဗိုလ်တော်ကြီးနဲ့အောက်လွှတ်တော်ဌာနဝန်မှာ Ukraine ဆိုင်ရာထိပ်တန်း American တန်တမန်တဦးဖြစ်တဲ့ William Taylor ကထွက်ဆိုခဲ့ပါတယ်။ William Taylor ကသမ္မတ Trump နဲ့ Ukraine သမ္မတဗိုလိုဒီမီယာဇယ်လင်စကီတို့ရဲ့ဇူလိုင်26ရက်တယ်လီဖုန်းဆက်သွယ်ပြောကြားမှုကိုနားထောင်ခဲ့ရသူဖြစ်ပါတယ်။ American တူရကီနှစ်နိုင်ငံဆက်ဆံရေးကြဆင်းနေခြင်းမှာသမ္မတ Trump ကတူရကီသမ္မတ Recep Tayyip Erdogan ကိုသမ္မတအင်ဂျီရောမှာဒုတိယအကြိမ်ဖြစ်ကြိုဆိုတွေ့ဆုံခဲ့ပါတယ်။တူရကီနဲ့ American တို့ဟာကာလကြာရှည်မိတ်ဆွေတွေဖြစ်တယ်လို့တနိုင်ငံအကြောင်းတနိုင်ငံနားလည်မှုရှိတယ်လို့ဗိုလ်တပူးနေမှာပဲသမ္မတ Trump ကပြောကြားခဲ့ပါတယ်။ဟောင်ကောင်မှာကိုပိုင်အုပ်ချုပ်ခွင့်ရဖို့တောင်းဆိုနေတဲ့ဆန္ဒပြသူတွေရဲ့နောက်ဆုံးဆုရဟာအခုခါမှာတက္ကသိုလ်ကျောင်းတွေဖြစ်လာနေပြီးကျောင်းသားအများစုပါဝင်တဲ့ဒီမိုကရေစီရေးဆန္ဒပြသူတွေဟာကျောင်းဝင်းထဲမှာအတားအဆီးတွေလှုပ်ပြီးစုဝေးတိမ့်ပိုက်ထားပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ပါဝင်ထိပ်တန်းခေါင်းဆောင်အများပြားကိုရွန်ဂျာမွတ်စလင်တွေပေါ်မှာလူမျိုးရုံးတပ်ဖြတ်မှုနဲ့ဆွဆွဲပြီးရွန်ဂျာတွေနဲ့လက်တင်အမေရိကလူခွင့်အဖွဲ့တွေကဗိုလ်တပူးနေမှာအာဂျင်တီးနားကတရားရုံးမှာတရားစွဲဆိုခဲ့ပါတယ်
။ကျေးဇူးပါရှင်။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ဒေရစ်စမစ်ပါရှင်။ကြာသပတေးနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုအထူးကျေးဇူးတင်ပါတယ်။အခုဒီအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့၈နာရီကနေ၉နာရီမှလည်းပြန်လည်ထုတ်လွှင့်မှာပါရှင်။ကျမအင်ဂျင်နီယာအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.